Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မတ်လ2ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညရဲ့အစီအစဉ်မှုကကျမစုမမရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုကိုရန်နိုင်ငံရဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။စီးရီးယားက IS အဆုံးရောက်ဖွဲ့ရဲ့နောက်ဆုံးလက်ကျန်နေရာလေးကိုအမေရိကန်ကျော်တော်နောက်ခံပြူတပ်ဖွဲ့တွေရဲ့ပြင်းထန်ထိုးစစ်ဆင်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဆက်ပြီးလက်ခံဖို့ကုလသမဂ္ဂကဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းလိုက်ပါတယ်။အိန္ဒိယတိုက်လေယာဉ်မှုကိုပါကစ္စတန်ကပြန်ဖို့အပြီးနောက်တည့်မှာပဲကက်ရှမီးယားမှာနှစ်ဖက်အကြားအမြောက်တွေနဲ့ပြစ်ခတ်ကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။စနေညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံသားအများစုပါဝင်တဲ့တရားမဝင်နေထိုင်နေသူ400ကျော်ကိုဖမ်းဆီးရမိတဲ့ထိုင်းနိုင်ငံဘန်ကောက်မြို့အပါအဝင်ထိုင်းနိုင်ငံတဝမ်းကနိုင်ငံသားတရားမဝင်နေထိုင်သူတွေကိုဖမ်းဆီးနေတဲ့ X-ray စစ်ဆေးရေးအကြောင်းသတင်းပေးပို့ချက်နဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေတဲ့ကဏ္ဍတွေမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးဖြစ်နိုင်ရေးအကြောင်းကိုသုံးသပ်ထားတဲ့သတင်းတော်မတ်စုအစီအစဉ်မှာ
အခင်းအနေနဲ့ကတော့85ရာခိုင်နှုန်းကျော်ရမယ်ဆိုတဲ့ကိစ္စတော်တော်ခက်ခဲလိမ့်မယ်အခုကကိုစုံမှာပါတဲ့ပုံမှန်တ
ရားမြန်မာနိုင်ငံရေးလေလာကဲခတ်နေသူတွေရဲ့တုံ့သက်ချက်တွေကိုသတင်းအောက်မှတ်စုအစီအစဉ်မှာအပြည့်အစုံနှဆင်ရပါမယ်။တော့မြန်မာနိုင်ငံမှာရေပန်းစားလာတဲ့အလှအပပြုပြင်ထိန်းသိမ်းလုပ်ငန်းတွေကြောင့်မြန်မာတခွေအစီအစဉ်နဲ့အတူစနေညတဲ့ဒီလိုက်အစီအစဉ်မှာတော့တစ်ဖက်ကနေတစ်ဖက်သက်အပြည့်ရက်ထားပေမဲ့တိုက်ပွဲတွေဘာကြောင့်ဖြစ်ရတာလဲပြည်တွင်းငြိမ်းချမ်းရေးအဓိကဘာတွေများအခက်ခဲတွေဟန်တားတွေဖြစ်နေကြသလဲဆိုတာကိုဆွေးနွေးကြဖို့ရှိပါတယ်။အခုရင်းဆုံးကတော့စနေညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
စီးရီးယားနိုင်ငံရှိမြောက်ပိုင်းဘာဂူးစ်ရွာက IS အစွန်းရောက်အဖွဲ့ရဲ့နောက်ဆုံးလက်ကျန်နေရာလေးကိုအမေရိကန်ကျွတော်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်1000ခွဲလောက်ကတောက်ကြာနေနောက်ပိုင်းမှာနောက်ဆုံးထိုးစစ်နဲ့စတင်တိုက်ခိုက်နေပါတယ်။အမေရိကန်ရဲ့ညွန်မောင်းတပ်ဖွဲ့တွေကတိုက်လေရင်တွေအမြောက်တွေနဲ့ပစ်ကူပေးပြီးတိုက်ခိုက်နေတာပါ။ဒီကနေ့မနေ့ပိုင်းအထိအပြင်းထန်တိုက်ခိုက်နေဆဲဖြစ်ပြီးတိုက်ပွဲကတိတ်ကြတော့မှမဟုတ်ဘူးလို့တာဝန်ရှိသူတွေကအခိုင်အမာယူဆထားပါတယ်။မကြာခင်ပြီးဆုံးသွားဖို့မျှော်လင့်ထားပါတယ်လို့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ပြောခွင့်ရမူစတာဖာဘာလီကဒီကနေ့ Twitter မှာရေးပါတယ်။တင့်ကားတွေအစောဦးပြတ်တူနဲ့ဝိုင်းပတ်ထားတဲ့မြေခွေလေးကိုခုခံတိုက်ခိုက်နေတဲ့ IS လက်နက်ကင်တွေကို SDF တပ်ဖွဲ့တွေကတလန်းဝင်တလန်းထွက်တိုက်ခိုက်နေတယ်လို့ပြောခွင့်ရဗော်လီက VOA ကိုအစောပိုင်းမှာပြောထားပါဗျ။အ
မေရိကန်နိုင်ငံသား Otto Warmbier တွေဆုံးရတာဟာမြောက်ကိုရီးယားမှာတာဝန်ရှိတယ်လို့ Otto Warmbier ရဲ့မိဘတွေကပြောကြားလိုက်ပါတယ်။ Warmbier တွေဆုံးရတာဟာမြောက်ကိုရီးယားဆွေးရလက်ချက်ဖြစ်ပြီးတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာလည်းဘလို့မှစဉ်းစားလို့မရတော့အောင်ကိုရက်ဆက်ပြီးတော့လူမဆန်တဲ့သူဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်။နိုင်ငံကောင်းဆောင်တို့ဗီယက်နမ်နိုင်ငံမှာတွေ့ဆုံခဲ့တဲ့အတွင်းဝမ်ဘီယာတီဆုံးခဲ့တာနဲ့ပတ်သက်ပြီးသမ္မတထရမ့်ကကင်ဂျွန်အွန်ကိုပြစ်တင်ပြောဆိုဖို့ညှဉ်းဆန်းခဲ့ပြီးတဲ့နောက်အော်တိုဝမ်ဘီယာရဲ့မိဘတွေကတောက်ကြနေမှာအဲ့လိုပြောလိုက်တာပါဝမ်ဘီယာကိုမြောက်ကိုရီးယားနိုင်ငံမှာဖမ်းခံထားတဲ့အချိန်တွင်းရဲရဲဆက်ဆက်ပြုမှုခဲ့တာနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်တိမဲလို့သူမထင်ကြောင်းသမ္မတထရမ့်ကကြာသပတေးနေ့ကပြောပါတယ်ဗာဂျီးနီးယားတက္ကသိုလ်ကျောင်းသားအော်တိုဝမ်ဘီယာဟာမြောက်ကိုရီးယားနိုင်ငံကိုခီးသွားအဖွဲ့တစ်ခုနဲ့တွားရောက်ခဲ့ပြီးတော့2016ခုနှစ်ဇန်နဝါရီလမှာဖမ်းခံခဲ့ရပြီးသူ့ကိုဝါရဖြန့်ကြီးပို့စတာခိုးယူမှုနဲ့အလုံကျန်းတဲ့ထောင်ဒဏ်15နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကသူ့ကို2019ဇွန်လမှာပြန်လည်ပေးခဲ့ပြီးတော့သူ့ရဲ့မိသားစုစီကိုရောက်လာချိန်မှာတော့ဝမ်ဘီယာရဲ့အုံနောက်ဟာအလုံးမလုံးတော့ပဲအဲ့နောက်ရပိုင်းကြာမှာပဲတည်ဆုံးသွားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကတော့အဲ့လိုဖြစ်တာဟာစိုးရတဲ့အစားအစိတ်အသင့်မှုကြောင့်ဖြစ်တယ်လို့ပြောပေမဲ့အမေရိကန်ဘက်ကတော့ဘာသက်တည်းအထောက်ထားမှမတွေ့ဘူးလို့ဆိုပါတယ်တစ်ဆက်တည်းမှာပဲသမ္မတထရမ့်နဲ့ကင်ဂျွန်အွန်တို့ဗီယက်နမ်နိုင်ငံမှာဒုတိယကြိမ်တွေ့ဆုံဆွေးနွေးမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာဗီယက်နမ်နိုင်ငံကနေမြောက်ကိုရီးယားနိုင်ငံကိုဒီကနေ့မှပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့လုပ်နေတဲ့ဆက်ဆက်ဆွေးနွေးပွဲတွေဟာအာဖဂန်နစ္စတန်ကနေပြည်ပတပ်ဖွဲ့တွေအားလုံးယူသိမ်းရေးစီဦးတည်ပြီးပြစ်ပေါင်းများစွာဖြစ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရေးအာဖဂန်တွေကိုယ်တိုင်ငြင်းချမ်းစွာဆက်ဆက်ညှိနှိုင်းခွင့်ရလာစေဖို့တာလီဘန်အဖွဲ့ကမျှော်လင့်ထားတယ်လို့အဖွဲ့ရဲ့အကြီးအကဲတာဝန်ရှိသူတူကပြောလိုက်ပါတယ်။ဒါပေမဲ့လည်းအပြစ်ခတ်ရဆင်းရဲကိစ္စရောအာဖဂန်တွေအကြားငြင်းချမ်းရေးဆွေးနွေးပွဲနဲ့ဆက်ဆက်တဲ့ကိစ္စရပ်တွေပါအမေရိကန်ဂျာဂန်ကိုယ်စားလှယ်တွေနဲ့ဆွေးနွေးနေတဲ့လက်ရှိအဆင့်မှာမပါသေးဘူးလို့တာလီဘန်အကြီးအကဲတာဝန်ရှိသူဆူဟီလ်ရှာဟင်းက VOA နဲ့မြန်မာနိုင်ငံတခုအတွင်ပြောသွားပါတယ်။ကာတာနိုင်ငံကတရားဝင်မဟုတ်တဲ့တာလီဘန်နိုင်ငံရေးရာယုံအကြီးအကဲအနေနဲ့ရှာဟင်းကပြောတာဖြစ်ပါတယ်။ဆွေးနွေးပွဲတွေကနေသဘောတူညီချက်တခုမကြခင်ကြလာဖို့မျှော်လင့်ထားပါသလားဆိုတဲ့မေးခွန်းပေါ်မှန်မှန်တိုးတက်မှုရနေပါတယ်ဒါပေမဲ့ဆွေးနွေးတာတွေမပြီးသေးပါဘူးဆွေးပတ်ချက်တခုရတဲ့အထိဆွေးနွေးပွဲတွေဆက်လုပ်သွားမှာပါလို့ရှာဟင်းက VOA ကိုပြောပါတယ် တာလီဘန်နဲ့အမေရိကန်ကိုယ်စားလှယ်တွေကြားဆွေးနွေးပွဲတွေကိုနှစ်ရက်ကြာနားထားပြီးတဲ့နောက်ဒီကနေ့စနေနေ့မှာကာတာနိုင်ငံဒိုဟာမြို့မှာပြန်ဆမယ်လို့ရှာရင်းကပြောပါတယ်။အာဖဂန်တွေအကြညဉ့်ညံ့ရေးလုံခြုံရေးကနေတဆင့်ဖိတပခပြည်လဲစီမဲ့အခြေအနေတစ်ခုကိုချမှတ်နိုင်မယ်လို့နှစ်ဖက်စလုံးကမျှော်လင့်ထားတဲ့သဘောတူညီချက်မူကြမ်းတစ်ခုအတွေ့အသေးစိတ်တွေကိုပြင်ဆင်ဖို့ဆွေးနွေးပွဲကိုခဏနားထားတာပါ။အ
ယ်ဂျီးရီးယားသမ္မတအဗ်ဒူလာဇစ်ဘူတာဖရီကာကနာမည်ရွေးကောက်ပွဲမှာသမ္မတအဖြစ်၅ကြိမ်မြောက်ဝင်ရွေးခံမဲ့ကိစ္စကိုကန့်ကွက်တဲ့အနေနဲ့အာဂျီးရီးယားနိုင်ငံထွက်မှာတောက်ကြနေကတော့လူတွေထောင်နဲ့ချီပြီးတော့ဆန္ဒပြခဲ့ကြပါတယ်။အသက်၈၂နှစ်ပြည့်ကနေဖြစ်တဲ့အာဂျီးရီးယားသမ္မတဟာ2013ခုနှစ်ကလေဖြတ်သွားခဲ့ပြီးတော့အဲ့နောက်ပိုင်းကဆက်ပြီးတော့သူ့ကိုလူတွေကြားမှာတိတ်ပြီးတော့မမြင်ရတော့ပါဘူး။အာဂျီးရီးယားနိုင်ငံရဲ့မြို့တော်မှာတော့ဆန္ဒပြတဲ့သူတွေကသမ္မတအဗ်ဒူလာဇစ်ကို၅ကြိမ်သက်တမ်းအလိုမရှိလွတ်လပ်တဲ့ဒီမိုကရက်တစ်အာဂျီးရီးယားနိုင်ငံဖြစ်ပေါ်ရေးစတဲ့ကျွတ်တော်သားလေးအော်ဟစ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အယ်ဂျီးရီးယားသမ္မတရွေးကောက်ပွဲကတော့လာမယ့်ဧပြီလ18ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ဆန္ဒပြပွဲအများစုကတော့ငြိမ်းချမ်းစွာရှိခဲ့ပေမဲ့လည်းတချို့နေရာတွေမှာတော့ရဲနဲ့ဆန္ဒပြတဲ့သူတွေထိတိုက်တွေ့ခဲ့ကြပြီးတော့ရဲကမျက်ရည်ပုံးတွေသုံးပြီးနှိမ်နှင်းခဲ့တာတွေလည်းရှိခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကဗဟိုစာရိုက်ကြီးနားကိုခြိတက်လာချိန်မှာတော့ရဲကဆန္ဒပြတဲ့သူတွေကိုတားဆီးခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကလည်းကျေးဇူးတော်သားလေးအော်ဟစ်တောင်းဆိုဆန္ဒပြတာတွေကိုရက်တံပြီးတော့အယ်ဂျီးရီးယားနိုင်ငံတော်တချင်းကိုတည်ဆူခဲ့ကြတယ်ဆိုပြီးတော့ AP သတင်းကဖော်ပြပါတယ်။သမ္မတအဗ်ဒူလာဇစ်ဟာသူ့အနေနဲ့နောက်တစ်ကြိမ်တက်တန်းဝင်အရွေးခံမယ်လို့အခုသတင်းပတ်အစောပိုင်းကကြေညာလိုက်ပြီးနောက်မှာဆန္ဒပြပွဲတွေဖြစ်လာခဲ့တာဖြစ်ပြီးတော့တောက်ကြနေကတော့အများဆုံးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
တန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေစနေညာပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်ပြည်ပခအခြေအနေကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဘေးကင်းလုံခြုံတဲ့နေရာမှာခိုလုံခွင့်ပေးတဲ့လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ဂျာဒုက္ခသည်တွေကိုကူညီတဲ့နေရာမှာတိတ်ကိုသဘောထားကြီးလာပါတယ်။ဒီပုံရအားဖြင့်တနှစ်အတွင်းမှာနိုင်ငံတစ်ခုကိုရောက်သွားတဲ့ဒုက္ခသည်ရေအတွက်ကိုကြည့်မယ်ဆိုရင်9သိန်းနီးပါးရှိပါတယ်။ပြည်ပခကနေထွက်ပြေးလာသူတွေအနေနဲ့သူတို့ဘယ်ကိုပဲသွားသွားဘေးကင်းလုံခြုံတဲ့နေရာမှာခိုလုံနိုင်ဖို့ကအရေးကြီးပါတယ်လို့တောက်ကြနေကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောသွားပါတယ်။ဒုက္ခတဲ့အချက်တဲဟာဆိုးတဲ့အဆင့်ကနေပိုဆိုးတဲ့အဆင့်ကိုရောက်သွားပြီဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့မြန်မာနိုင်ငံကနေနောက်ထပ်ရောက်လာမယ့်ဒုက္ခတွေကိုလက်ခံနိုင်တဲ့အနေအထားမရှိတော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးရှာဟီဒူဟိတ်ကလူညိုရေးကောင်စီမှတင်ပြပြီးတဲ့နောက်ကုလသမဂ္ဂပြောခွင့်ရကအဲ့လိုပြောသွားတာပါ။ဒုက္ခတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့တခြားနိုင်ငံတွေဟာတိတ်ကိုသဘောထားကြီးလာပြီမဲ့လေ။ဒီအခြေအနေကအကန့်အသတ်မဲ့ဆက်ရှိနေမယ်လို့မျှော်လင့်မထားနိုင်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘရိုဂနာကလည်းပြောပါတယ်။သူရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးလူမျိုးရင်းကောင်စီကိုကြာသပတေးနေ့ကအစီရင်ခံတင်ပြတဲ့အထက်မှာမစ်ဘရိုဂနာကအဲ့လိုပြောတော်တာပါ။လက်ရှိမှာအပြင်းထန်ဆက်ဖြစ်နေတဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ EE နဲ့တိုက်ပွဲတွေဟာဒုက္ခသည်တွေဂုံတိတ်ခါရှိစွာကုသဘောနဲ့ကိုဘေးရန်ကင်းကင်းနေရပြန်နိုင်ရေးကြိုးပမ်းချက်တွေပေါ်နောက်ထပ်တက်ရောက်လာမယ်ရေးသူစိုးရိမ်နေလို့မစ်ဘရိုဂနာကပြောပါတယ်။မဆူရနဲ့ဆက်ပြီးယုံကြည်မှုတည်ဆောက်ဖို့နဲ့လက်တွဲလှုပ်ဆောင်သွားဖို့အတွက်အားလုံးတစုတစည်းတည်းလှုပ်ဆောင်သွားကြရမယ်လို့လည်းအထူးကိုယ်စားလှယ်ခရစ်စတင်ဘော်ဂနာကလူညိုရေးကောင်စီမှပြောတော်ပါတယ်
။ပါကစ္စတန်ကဖမ်းဆီးမိထားတဲ့မိခဲ့တဲ့အိန္ဒိယတိုက်လေယာဉ်မှူးကိုအိန္ဒိယနိုင်ငံကိုလွှဲပေးပြီးတရားချမှာပဲပါကစ္စတန်နဲ့အိန္ဒိယကြားအညီပွားစရာဖြစ်နေတဲ့ကက်ရှမီးယားဒေသမှာအမြောက်နဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပါတယ်။ပါကစ္စတန်တပ်တွေဘက်ကအမြောက်နဲ့ဖြစ်တာကြောင့်မိခင်တို့နဲ့ကလေးနှုတ်ပါဝင်မိသားစုဝင်3ဦးတေဆုံးသွားတယ်လို့အိန္ဒိယအာဏာပိုင်တွေကဒီကနေ့မှပြောပါတယ်။အဲ့ဒီမိသားစုရဲ့ဖခင်ဖြစ်သူလည်းအကြီးအကျယ်ဒဏ်ရာရသွားခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်ဘက်ကလည်းအိန္ဒိယဘက်ကအမြောက်နဲ့ပြစ်တာကြောင့်တယောက်တေဆုံးပြီးတော့3ယောက်ဒဏ်ရာရတယ်လို့ပြောပါတယ်။မနေ့တောက်ကြနေ့ကတော့ကက်ရှမီးယားဒေသမှာပြတ်ကျခဲ့တဲ့အိန္ဒိယတိုက်လေယာဉ်ကဖမ်းဆီးခံရတဲ့လေယာဉ်မှုကိုပါကစ္စတန်ကအိန္ဒိယကိုနိုင်ငံနယ်ဇက်ကဝါဂါနယ်ဇက်ဂိတ်မှာလွှဲပြောင်းပေးခဲ့ပါတယ်။အဲ့လိုမျိုးလွှဲပေးခဲ့တဲ့အတွက်နျူကလ িয়ার လက်နက်တွေပိုင်ဆိုင်တဲ့ဒီနိုင်ငံကြားပြည်ပခန့်တွေပို့ပြီးတော့ခြေပြတ်မလာအောင်လှုပ်ဆောင်နိုင်ငံလိမ့်မယ်လို့အများကမျှော်လင့်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ဆူရသမရဥမဘက်ရှီယားကအာနာယပါလီရဲ့ဥက္ကဋ္ဌယာရုကနေနှုတ်ထွက်လိုက်ပါပြီ။သမရဘက်ရှီယားရဲ့အုပ်ချုပ်မှုကိုစန့်ကျင်ဆန္ဒပြတာတွေသတင်းပတ်အတော်ကြာဖြစ်ပြီးတဲ့နောက်ပါတီဥက္ကဋ္ဌအဖြစ်ကနှုတ်ထွက်လိုက်တယ်ဆိုတာကိုအာနာယအမျိုးသားကွန်ကရစ်ပါတီ NCP ကစာသားပရင်းနေ့နှောင်းပိုင်းမှာကြေညာတာပါ။အာနာယ NCP ပါတီရဲ့ဒုတိယဥက္ကဋ္ဌအာမက်ဟာရွန်ကိုပါတီဥက္ကဋ္ဌအဖြစ်နောက်တစ်ချိန်ပါတီထွေထွေညီလာခံကျင်းပချိန်အထိသမရကလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။ အဲ့ဒီနောက်တစ်ချိန်ပါတီဖြူတွေညီလာခံမှာသမရသည့်ကိုရွေးချယ်မယ်လို့ NCP ပါတီရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပေမဲ့ညီလာခံကိုဘယ်တော့ကျင်းပမယ်ဆိုတာကိုတော့မတတ်မှန်ရသေးပါဘူး NCP ပါတီဟာလွှတ်တော်တွင်မှနေရာအများစုကိုရထားတာဖြစ်ပြီးပါတီဖွဲ့စည်းပုံအရပါတီအကြီးအကဲဟာသမရရွေးကောက်ပွဲတွေမှာပါတီရဲ့သမရကိုယ်စားလှယ်လောင်းဖြစ်ပါတယ်ဆူဒန်နိုင်ငံဒါဖော့ဒေတာမှာကျူးလွန်ထားတဲ့ဆိုတဲ့ဆရာဆွေးမှုတွေအတွက်ဘက်ရှီးယားကိုရောဟာရွန်ကိုပါအပြည်ပြည်ဆိုင်ရာရာဇဝတ်တရားခွင်ရုံး ICC ကအလိုရှိနေတာပါဆန္ဒပြပွဲတွေအပြင်းထန်ဖြစ်ပြီးတဲ့နောက်သမရဘက်ရှီးယားကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားပါတယ်အရေးပေါ်ကာလအတွင်းချိုးဖောက်မှုတွေကိုကန့်ကွယ်ဖို့အရေးပေါ်တရားရုံးတွေကိုလည်းသမရကဖွဲ့စည်းထားပါတယ
်လူလိုက်ပါစီးနေနိုင်တဲ့ဂျိုဒူထိပ်ပူးတစ်ခုကိုနိုင်ငံတကာအာကာသစခန်းကလွတ်တင်လိုက်ပြီးဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဂျိုဒူထိပ်ပူးမှာတော့အမှန်တကယ်လူလိုက်ပါသွားခြင်းမရှိဘဲနဲ့ Reply လို့နာမည်ပေးထားတဲ့အရုပ်တစ်ခုကိုသာထည့်ပေးလိုက်တာဖြစ်ပါတယ် Reply ရုပ်မှာ sensor တွေတက်ဆင်ပေးထားပြီးတော့အဲ့ဒီ sensor တွေကပြန်သားနေစဉ်အတွင်းဒီဂျိုဒူထိပ်ပူးတဲ့မှာလူတွေဘယ်လိုခံစားရဲဆိုတာကိုလေးလာစောင့်ကြည့်သွားမှာဖြစ်ပါတယ်ဒီ SpaceX ကုမ္ပဏီရဲ့ Falcon 9တုံးကြီးထိပ်မှာတက်တဲ့ Dragon ဂျိုဒူထိပ်ပူးဟာစနေနေ့က Florida ဖီနယ်ကနေဒီအာကာသစခန်းကနေအောင်မြင်စွာလွတ်တင်ခဲ့တာဖြစ်ပါတယ်လန်ဒန်မြို့ဝမ်ဘလီခွေးမောင်မှာကြာကကစားသွားခဲ့တဲ့ Tottenham Hotspur နဲ့ Arsenal တို့ရဲ့လန်ဒန်မြောက်ပိုင်းဒါဘီမှာတော့တစ်ဖက်တစ်ဂိုးစီတည်ဖြစ်သွားပါတယ်ဒီဘက်မှာ Arsenal ကဂိုးရင်သွင်းခဲ့ပြီးတော့16မိနစ်မှာ Arsenal ခွင့်လက်လူ Ramsey ကဂိုးသမားကိုလိမ့်ပြီးတော့သွင်းခဲ့တာပါအဲ့ဒီနောက် Tottenham ကတစ်ဂိုးပြန်သွင်းခဲ့ပြီးမဲ့လူကျွန်တဲ့အတွက်ဂိုးမရခဲ့ပါဘူး Tottenham တို့ခြေပါဂိုးကိုတော့အင်္ဂလန်တိုက်စစ်မှု Harry Kane က83မိနစ်မှာ Penalty ကနေသွင်းခဲ့တာပါဖွဲ့ပြီးကနေမှ Arsenal က Penalty တစ်ဂိုးတစ်လုံးရခဲ့ပြီးတော့ဒီ penalty ကို Aubameyang ခံတာမှာ Tottenham ကိုသမား Loris ကကွယ်သွားတာကြောင့်တကိုးစီနဲ့တည်ဖြစ်ပြီးတော့ပွဲပြီးသွားခဲ့ပါတယ်ဒီပွဲတည်ကျသွားတာကြောင့်29ပွဲမှာ Tottenham က61မှတ်နဲ့အဆင့်3 Arsenal က58မှတ်နဲ့အဆင့်4နေရာတွေမှာရှိနေပါတယ်မကြခင်မှာတော့ဘုံပေါင်းနဲ့ Man City Manchester United နဲ့ Southampton တို့ကစားကြဖို့ရှိပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံရဲ့ဘန်ကောက်မြို့တော်ပါဝင်နိုင်ငံတော်ဝမ်းမှာပြုလုပ်နေတဲ့တရားမဝင်နေထိုင်သူစစ်ဆေးရေးအတွင်းမှာတော့ဖမ်းဆီးရမိသူတွေနဲ့မြန်မာနိုင်ငံသားအများစုပါဝင်တယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဘူရိုရဲ့45ကြိမ်မြောက် X-ray စစ်ဆေးရေးအတွင်းမှာတော့မြန်မာ240လောက်ဖမ်းဆီးရမိခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာထိုင်းတာဝန်ရှိသူတွေကပြောသွားတာပါ။အသေးစိတ်ကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းအစိုးရရဲ့တရားမဝင်နိုင်ငံသားသားရှော့ချရေးအတွက်လှုပ်ဆောင်ချက်တစ်ခုဖြစ်တဲ့နိုင်ငံသားသားအိတ်စရီစစ်စင်ရေးလို့အမိပေးထားတဲ့စစ်စင်ရေးအတွင်းမှာနိုင်ငံတဝန်းလုံးကနေရာပေါင်း228နေရာကိုစစ်ဆေးဖမ်းဆီးမှုတွေလုပ်ခဲ့တာပါ။မှုကင်းနေရှော့ချနိုင်ရေးအတွက်စစ်စင်ရေးအတွင်းလူကြီး400ကျော်ကိုဖမ်းဆီးစစ်ဆေးခဲ့ပါတယ်။ဒီထဲမှာတရားမဝင်ခိုးဝင်နေထိုင်နေသူ248ယောက်ထဲမှာတော့မြန်မာပြည်အများစုပါဝင်တဲ့အကြောင်းထိုင်းနာဝကရဲ့ဒုတိယအကြီးအကဲဖြစ်တဲ့ Major General ET Paul ET San Rune Chain ကအခုလိုပြောသွားပါတယ်သူပြောသွားတာကတော့နိုင်ငံတဝန်းလုံးမှာနေရာပေါင်း22နေရာမှာတရားမဝင်နိုင်ငံသားတွေနဲ့ပတ်သက်တဲ့မှုကင်းစစ်စင်ရေးကြီးကိုလုပ်ပြီးစစ်ဆေးဖမ်းဆီးမှုတွေပြုလုပ်ခဲ့ရမှာမှုကင်းနဲ့ပတ်သက်နေတဲ့ထိုင်းနဲ့နိုင်ငံသား418ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းထုတ်ဖော်ပြောဆိုသွားခဲ့ပါတယ်။အခုတစ်ချိန်နိုင်ငံသားအိတ်စရေးစစ်စင်ရေးဟာလည်းထိုင်းအစိုးရရဲ့တရားမဝင်နိုင်ငံသားရှော့ချရေးအတွက်လှုပ်ဆောင်ချက်တစ်ခုဖြစ်တဲ့အကြောင်းနဲ့အခုလိုမျိုးအဖမ်းဆီးတွေပုံမှန်ပြုလုပ်ပြီးမှုကင်းနဲ့ပတ်သက်တဲ့တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးအရေးယူနေတာကြောင့်ထိုင်းနိုင်ငံအတွင်းမှာဥပဒေနဲ့မညီဘဲနေထိုင်နေကြတဲ့နိုင်ငံသားတွေဟာအရင်ကထက်တိတိကျကျလျော့နေသွားပါပြီဆိုပြီးပြောဆိုသွားခဲ့ပါတယ်။ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဘူရိုရဲ့45ကြိမ်မြောက်အိတ်စရေးစစ်စင်ရေးအတွင်းမှာမြန်မာပါဝင်နိုင်ငံသား400ကျော်ကိုဖမ်းဆီးခဲ့ရမှာတော့မြန်မာတွေအများဆုံးပါဝင်နေတာပါ။တရားမဝင်ခိုးဝင်နေထိုင်နေကြတဲ့နိုင်ငံသားသား248ဦးထဲမှာမြန်မာကအများစုဖြစ်ပြီးကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကအလုံးလာလုံးနေကြသူတွေလည်းပါဝင်ပါတယ်။အဖမ်းခံရတဲ့သူတွေနဲ့အတူသူတို့ကိုလက်ခံပေးထားတဲ့အင်ရှင်ထိုင်းနိုင်ငံသား89ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။အခုရပိုင်းအတွင်းမှာတော့အဖမ်းဆီးတွေဇက်တိုက်လုလာပြီးထိုင်းနိုင်ငံအတွင်းမှာနိုင်ငံသားတွေလုခွင့်မရှိတဲ့အလုပ်တွေကိုလုပ်ကင်နေကြတဲ့သူတွေကိုလည်းဖမ်းဆီးရေးယူခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းမှာ
တရားဝင်ကိုတရားမဝင်ပါရွှေပြောင်းလို့တမသုံးသန်းခွဲလောက်ရှိတယ်ဆိုပြီးထိုင်းဆိုရကခံမှန်းထားပြီးအလုံးတမတန်းခွဲလောက်ဟာအထောက်ထားတွေမရှိကြပဲနေထိုင်နေကြလာကြောင့်ဖန်စီမှုတွေကိုစစ်စင်ရေးတည်ရနေနဲ့ပြုလုပ်ပြီးရှင်းလင်းနေရတယ်ဖြစ်ပါတယ်ရှင်ထိုင်းချေဆိုင်ဖြူရီတရင်တော့မယေးမာတရင်ပြေပုတ်ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်2021 ဲတွေကတော့ရှိနေပါတယ်။ဖွဲ့စည်းပုံပြင်ရမယ်ဆိုတာသဘောထားတူပေမဲ့လို့ဘလို့ပြင်ကြမလဲဆိုတဲ့ပေါ်မှာတော့အမြင်သဘောထားတွေကွဲလဲကြတယ်လို့ပြင်ဆင်လို့တဲ့အချက်တွေကလည်းမတူညီကြပါဘူး။ဒီလိုခက်ခဲတွေကြောင့်ပြင်ဆင်ရေးကအောင်မြင်နိုင်မှမလား။ဘလို့အခက်ခဲတွေရင်ဆိုင်နေရပါသလဲ။ဒါကိုဘလို့ကြော်လွှားတင်တယ်ဆိုတာကိုဒီသတင်းမှတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာသတင်းတော်မမေခတင်ပြပေးထားပါတယ်။
2020ရွေးကောက်ပွဲမတိုင်ခင် NLD အစိုးရကလွှတ်တော်တွင်ကြိုးပမ်းနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်ဟာအများကလိုလားနေတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအာမခံနိုင်မဲ့ပြင်ဆင်မှုမျိုးဖြစ်လာနိုင်မှာမလားဆိုတဲ့သုံးသပ်မှုတွေရှိနေချိန်မှာပဲဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီအတွင်းမှာလက်ခဲတဲလင်းအခြေအနေတွေကလည်းရှိနေတာပါတက်မတော်ဘက်ကသာသဘောမတူရင်ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုတာမဖြစ်နိုင်တာကြောင့်တက်မတော်ရဲ့သဘောထားကဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခက်ဖြစ်စေမလားဆိုတဲ့မိကွန်းတွေကလည်းရှိနေပြန်ပါတယ်။တက်မတော်ဘက်ကတော့သူတို့သဘောထားကိုမကြသေးခင်ကထုတ်ဖော်ကြေညာလိုက်တာရှိပါတယ်။ဒါနဲ့ပတ်သက်လို့တက်မတော်ထိတ်တန့်ကောင်းဆောင်တဦးဖြစ်တဲ့ဗိုလ်ချုပ်တန်းဆိုးကတော့
မှာဖွဲ့စည်းပုံအခြေခံအမှန်နဲ့ဘူးနဲ့၄၀နဲ့ရှိချက်ရှိပါတယ်။ဒီအချက်ကကျေပြပါရဒီအနစ်သာရအပေါ်မှာကျေရိုးသွားမဲ့စစ်သားကျွန်တော်လက်ခံ
ဒီလိုအခက်တွေနဲ့တွားနေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီနှုံးကိုကြည့်ရင် NLD အစိုးရရဲ့ဒီတက်တန်းအတွင်ဖွဲ့စည်းပုံဥပဒေတွေကအရေးကြီးအချက်တွေပြင်ဆင်နိုင်ပါမလားဆိုတဲ့မေးခွန်းတွေထွက်လာနေသလိုဘဲဥပဒေပုံမှားတွေကိုပြင်ဆင်မလဲဆိုတာ NLD အစိုးရကပြည်သူတွေကိုအခုထိချမပြနိုင်သေးတာကိုကြည့်ရင်တကယ်ပြင်ဆင်တဲ့အချက်တွေကိုလာမယ့်တစ်နှစ်ကျော်ကာလအတွင်းပြင်ဆင်နိုင်ပါမလားဆိုတဲ့မေးခွန်းတွေကပိုပြီးကြေလောင်လာတာပါဒီပေါ်မြတ်နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိဒီမိုကရေစီနိုင်ငံထူထောင်ဖို့အတွက်ဆိုရင်လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးမှာ27ရာစုပင်လုံညီလာခံကသဘောတူညီချက်တွေကိုအူဆုံးညှိနှိုင်းပြင်ဆင်နိုင်ဖို့လိုအပ်တယ်လို့ဆိုလိုက်ပါတယ
်အဲ့ဒီပြည်တော်စုသဘောတူစာချုပ်ကိုနိုင်ငံတော်သမ္မတရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရောလွှတ်တော်ဥက္ကဋ္ဌတွေရောနောက်တက်မတော်ကကွယ်ဦးစည်းချုပ်ရောနောက်တိုင်းသားခေါင်းဆောင်တွေရောအားလုံးလက်မှတ်ရေးထိုးထားတယ်အဲ့တော့ဒီလွှတ်တော်တက်တန်းအတွင်းမှာဟုတ်လားပြည်တော်စုသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အချက်တွေကိုဖွဲ့စည်းပုံအခြေခံဥပဒေမှာနော်တကယ်ထိထိရောက်ရောက်ပြင်ဆင်လာနိုင်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီလိုပြင်ဆင်လာနိုင်မှသာလျှင်နော်ဒီတနိုင်ငံလုံးပြတ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ပေါ်မှာအခြေခံထားတဲ့နော်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးနော်ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအားလည်းပဲနိုင်ငံရေးကပို့ပြီးအထိပ္ပယ်ရှိမယ်ပို့ပြီးတော့အနှစ်သာရရှိမယ်လို့အဲ့ဒီလိုမြင်ပါ
စစ်ဆိုရလက်ထက်ညောင်နှပင်အမျိုးသားညီလာခံမှာရေးဆွဲပြီး2008ခုနှစ်ကအတည်ပြုလိုက်တဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေထဲကအခြေခံကျော်ရိုးတွေပြင်မာတာအများကလိုလားနေတဲ့ဒီမိုကရေစီစံနှုန်းတွေနဲ့ကပ်ညီတဲ့ဥပဒေတရဖြစ်လာမယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကတော့ဆိုပါတယ်။တိုင်းရင်းသားပါတီတွေဘက်ကတော့ပြင်ဆင်ရေးပိုင်းမှာဘလို့သဘောထားရှိနေပါမလဲ။လက်ရှိဖြစ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအခက်အခဲတွေနဲ့ပတ်သက်ပြီးဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီမှာပါဝင်တဲ့ရခိုင်မျိုးသားပါတီဦးအောင်ကျော်စံကအခုလိုပြောပြသွားတာပါ။အ
ခက်အခဲအနေနဲ့ကတော့85ရာခိုင်နှုန်းကျော်ရမယ်ဆိုတဲ့ကိစ္စတော်တော်ခက်ခဲလိမ့်မယ်။အခုကဖွဲ့စည်းပုံပါတဲ့ပုံမှန်တိုင်းဟာစီကံကြံနှစ်ချက်မှာတစ်ချက်မဟုတ်တစ်ချက်ကျင့်ဝင်တယ်။တာမန်ကိစ္စများကတော့85ရာခိုင်နှုန်းကျော်မှပဲရမယ်ဆိုတာပြောထားတယ်။တမ်းမှန်မကလို့မူဝါဒဆံရဲ့ကိစ္စများကိုတော့95ရာခိုင်နှုန်းကျော်မယ့်အပြင်ဆန္ဒခံယူဝင်နေလို့ရမယ်ဆိုတဲ့အခါကျတော့နောက်ဖက်စလုံးကဏ္ဍနှစ်ခုစလုံးကမလွယ်ဘူး။ကြားထဲမှာတာကသဘောမတူရင်တော့တက္ကန်လာမှလို့လို့ရမှာမဟုတ်ဘူ
း။အခုရပိုင်းတွင်မှာပဲဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ပွဲဟောပြောပွဲတွေဟာဆိုရင်ရန်ကုန်အပါအဝင်အခြားမြို့တွေမှာပါထောက်လျှောက်ဆိုသလိုရှိလာနေတာတွေ့ရပါတယ်။ Simone Democracy Nangan Pipo, Dossuin, Dishin, and a township Pesibon Nega, Democracy Nimatari, a Tabrigo, Pinsin Yamelo, Taukan, Sana Piadu Rigaro, Sovare, Anedi Suyaga, Throw Janshin, Tatan, Dream, Pesibon Pinai, Adwa, January Nasaku Yeniga, Pianzu Lutoma, Pesibon Pinsin, Puan Comedy, Dea Pesibo, a Yeti, a suit in Tain Tangrega, Lotong Longine, Menibu, Sobi. สิทธิ์กุศลเรียบกะกังกวนหมู่ฤษีเก่บาเรดังแม้ลุนอกไปมาတော့หลွတ်တော်ปูบังคอมมิตี้มาสิทธิ์กุศลเรียบ่ပြောင်းစုจ้างခံยีเนี่ยဖွံ့ဖြိုးยีပါတီกุศลเรียบ่ပါဝင်အချားပါတီကกุศลเรียบ่ပါဝင်ကြပါတယ်အခက်ခဲတွေဖြစ်တည်နေရှေ့ဆက်နေရတဲ့ဒီပြင်ဆင်ရေးဘက်ကိုဘယ်လိုရှေ့ဆက်တင်ပါလဲမြန်မာနိုင်ငံရေးလေးလံအသုံးသတ်သူထောက်တာရံမျိုးတင်ကတော့အခုလိုအကြံပေးသွားတာပါကျွန်တော်တို့ဟိုပထမအဆင့်အနေ
ကျွန်တော်တို့ကလည်းဒီဂျာမာเนาะအချင်းယူပြီးတော့ကြည်ကြည်ပြန့်ပြန့်အညီနိုင်ဆွေးနွေးဖို့လိုအပ်တယ်เนาะအမြင်ဖလှယ်ဖို့လိုအပ်တယ်အဲ့နောက်တစ်ချိန်နဲ့တစ်ချိန်နဲ့ထဲမှာပဲเนาะဒီအစိုးရဘိုင်းလွတ်တော်ဘိုင်းเนาะနိုင်ငံရေးပါတီဘိုင်းကเนาะအဆုံးဖြတ်ပေးနိုင်မဲ့ခေါင်းဆောင်တွေเนาะတိုင်းရင်းသားခေါင်းဆောင်တွေအပါအဝင်ဒီညမနိုင်ငံရေးမှာအဆုံးဖြတ်ပေးနိုင်မဲ့ခေါင်း
ဒီနိုင်ငံဆွေးနွေးဆိုင်မှုလိုအပ်တယ်လို့မြင်တယ်။ပြည်အောင်စုလွတ်တော်ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာအခြေခံဥပဒေပါအခန်း၁နိုင်ငံတော်အခြေခံမူတွေကိုမကြခင်စတင်တုံ့သက်ဆွေးနွေးသွားမယ်လို့သိရပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကတော့အောင်မြင်မအောင်မြင်ဆိုတာဆက်လက်စောင့်ကြည့်အောင်မှာဖြစ်ကြောင်းဒီသတင်းတော့မှတ်စုကနေတင်ပြလိုက်ရပါတယ
မေခါစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မြမတခွေအစီအစဉ်မှာတော့မြမအိမ်ကြီးချင်းချမ်းသာတဲ့နိုင်ငံတွေမှာခေတ်စားလာတာအတော်ကြာပြီဖြစ်တဲ့အလှအပပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေကတော့မြမနိုင်ငံမှာပို့ပြီးတော့မှရေပန်းစားလာနေပါတယ်။ဒါနဲ့အမျှတေချာစနစ်တကျလေ့လာသတိထားတဲ့အချက်တွေကိုလည်းကြိုသိရှိထားဖို့လိုပါတယ်။နိုင်ငံတကာလုပ်ငန်းတွေနဲ့ထိတွေ့ဆက်ဆံမှုပိုများလာတဲ့အခါမှာမြမတွေအနေနဲ့လုပ်ငန်းဝင်ပြောဆိုဆွေးနွေးမှုတွေမှာကိုယ့်ရဲ့အသွင်အပြင်ကိုဂရုစိုက်ဖို့ပိုလိုအပ်လာတာနဲ့အမျှအလှအပထိန်းသိမ်းမှုတွေကိုလည်းလှုပ်ဆောင်တဲ့ဆိုပြီးတော့မြန်မာခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူစူးစီးတင်ပြထားတာနားဆင်ပါ
လုံခဲ့တဲ့ဆယ်စုနှစ်တခုလောက်ကမြန်မာနိုင်ငံမှာတိတ်ပြီးခင်မစားသေးတဲ့မျက်နှာအလှပြုပြင်ထိန်းသိမ်းတာတွေခန္ဓာကိုယ်အလှပပြုပြင်ထိန်းသိမ်းတာတွေစတဲ့ရင်ကျိမှုဟာအခုနှစ်ပိုင်းတွေမှာတော့လူငယ်တွေချမ်းသာတာမကလူကြီးကားတွေချမ်းသာပါရေပန်းစားလို့နေပါတယ်။ရင်းနှုံးကတော့နိုင်ငံခြားထိသွားပြီးတကူးတကပြုပြင်ထိန်းသိမ်းရပေမဲ့အခုချိန်မှာတော့မြန်မာနိုင်ငံမှာလည်းတော်တော်များများကိုပြုပြင်ထိန်းသိမ်းလို့ရနေတာရင်ကျိမှုရေးစီးကြောင်းမြန်မာနိုင်ငံထဲကိုစီးဆင်းလာတာတို့ကြောင့်အဲ့ဒီလူရေပန်းစားလာတာဖြစ်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။အခုချိန်မှာတော့မြန်မာနိုင်ငံထဲကိုပြည်ပကဆရာဝန်ကြီးတွေလာရောက်ပြီးဝန်ဆောင်မှုပေးတာလူငယ်ဆရာဝန်တွေဟာနိုင်ငံခြားကနေ cosmetic surgery နဲ့ပတ်သက်လို့ပညာသင်ကြားပြီးမြန်မာနိုင်ငံထဲမှာပြန်လည်ဝန်ဆောင်မှုပေးတာတွေလည်းအများအပြားရှိလို့လာပါတယ်။အဲဒီလိုအလားပါနဲ့ပတ်သက်လို့ပြုပြင်ထိန်းသိမ်းပေးတာတွေဝန်ဆောင်မှုပေးတာတွေလှုပ်ဆောင်နေတဲ့ရေပြားအထုကုဆရာဝန်ဒေါက်တာတီတီဝင်းကတော့
တီတီကတာပြောရမယ်ဆိုရင်တော့လူတွေကပို့ပြီးတော့စိတ်ဝင်စားလာတယ်မင်းကလေးရောယောက်ျားလေးရောပေါ့နော်သူတို့ဒီမျက်နှာအရေပြားပိုင်းဆိုင်ရာဆိုရင်သူကပိုပြီးကျူးဆိုင်လာတယ်။မောင်ဝက်ချံထွက်တဲ့လူတွေဆိုရင်လည်းဆေးကုတာတွေအပြင်ပေါ့နော်ဒီဝက်ချံကြောင့်လို့ချိန်ခဲ့တဲ့အမှားရွက်တွေကူရတာမျိုးပေါ့။အဲ့ဒါဆိုလည်းသူကပိုပြီးလှုပ်ဖြစ်လာတယ်ပေါ့။နောက်ပုံမှန်အရေပြားထိန်းသိမ်းနေတဲ့နေရာမှာလည်းတိကျတယ်။ယောက်ျားလေးဆိုရင်လည်းသူတို့အနေဆုံးမျက်နှာကို cleansing လုပ်တာမျိုး။နောက်ပြီးသွားဟာရှင်ရှည်သက်ဖြည့်တာမျိုး။နောက်မင်းကလေးတွေဆိုရင်တော့ဟိုလူငယ်ပိုင်းတွေဆိုရင်လည်း20လောက်ကစပြီးသူကဒီအသားကြီးကိုထိန်းသိမ်းရမယ်ဆိုတော့သူတို့ပို့ပြီးနားလေလာတယ်ပို့လဲလုတ်ဖြစ်လာတယ်ပေါ့
မျက်နှာကဝက်ချံအမယူတွေကိုလေစာကုထုံးနဲ့ကုတားခဲ့သူတယောက်ဖြစ်တဲ့ကိုဟင်ထွက်ခံရတော့အဲ့လိုပြုလုပ်တာဟာအလားပါအတွက်မဟုတ်ပဲလုပ်ငန်းခွင်ထဲမှာတွေ့ဆုံဆွေးနွေးပြောဆိုတဲ့အခါတစ်ဖက်လူကကိုယ့်ကိုကြည့်လိုက်တာနဲ့အထင်မသေးအောင်ပြုလုပ်ရတာလို့အခုလိုပြောပါတယ
်အဓိကကျွန်တော်မျက်နှာဝက်ချံမှာရှိတဲ့အမတွေဖြောက်ချင်တာအေးအမယူတွေကကျွန်တော်ခက်တန်းချောင်းတက်တော့ support လုပ်ဝက်ချံနေအဲ့ဒါကျွန်တော်အေးတော့ကြည့်အမှုမှတ်မယ်ပဲဝက်ချံနဲ့ညစ်တယ်ဖဲရဲအဲ့ဒါမျိုးအမယူတွေချန်တော့အေးမာလီကျန်တာကြာအခုတောင်ပိုင်းအလုပ်ဝင်တဲ့အခါကျတော့ကျွန်တော်တစ်ဖက်လူကြီးနဲ့တွေ့ရဲ ဒါမှမဟုတ်တခြားလူတွေနဲ့တွေ့ရခါကျရင်မျက်နှာမှာအမှားရွတွေ့နားရွဖြစ်တာတိတ်အစ်စင်မပြေဘူးအဲ့တော့ကျွန်တော်အမှားရွဖြတ်ဖို့စဉ်းစားလာတယ်ဆရာဝန်နဲ့ထိုင်ရင်းဖြတ်ပေးတာလက်ဒါပြင်တူနေနဲ့လဲအဲ့ဒီလိုကိုကိုကြီးကောင်းအောင်ပြုလုပ်တာတစ်ဖက်သူကိုလေးထရောက်တယ်လို့လဲအခုလိုပြောပါသေးတယ်အဓိကကအလားပြင်းနေလို့မဟုတ်ဘူးနော်လူကြမှာရှိရပါစနယ်ပေါ့ပါစနယ်ဟိုတစ်ပတ်ကြီး မှာမန်နေဂျာဖြစ်ကောင်းဖြစ်မယ်သူရဲ့အနည်းဆုံးသူရဲ့ဝန်ထမ်းပဲဖြစ်မန်နေဂျာလည်းဖြစ်ရသူရဲ့ CEO ပဲဖြစ်ပေါ့နော်ကျွန်တော်တစ်ဖက်ကို respect ပေးဖို့လိုတယ်ဒီလေးစားပြောမှာ respect ဆိုတာမဟုတ်ဘူးကိုယ့်ရဲ့အသွင်ချင်းအပြောအဆိုအနေထိုင်ပုံမှန်တကယ်အားလုံးကတသက်ရက်ရှိနေ respect ပေးရတယ်အဲ့တော့ចောင်းသားလည်းចောင်းသားအလျောက်ကျောင်းသူလည်းကျောင်းသူလည်းပေါ့နော်အသက်ကြီးရဲ့ပုံကိုလည်းအသက်ကြီးရဲ့ပုံကိုလည်းခဏကိုတသက်ရဲ့ပြင်းပြင်းစင်စင်နေရဆိုရတစ်ဖက်လူကို respect ပေးရတယ်အဲ့တော့ဒါအလှပြင်တယ်လို့ကမဟုတ်ဘူးတစ်ဖက်လူကိုဒါလေးစားမှုပြရနေလဲဆိုတော့ဒါကိုယ်တသက်ရဲ့ရှိအောင်လုပ်တာပေါ့နော
်ရင်းနှုံးကတော့ကိုရီးယားမှာအဲ့ဒီလိုအလှပဝင်စားမှုပေးရတဲ့ပတ်သက်လို့မကြွန့်ကျင်တဲ့သူတွေကပြုပြင်ထင်းထင်းပေးတဲ့မောင်ကိုဈေးကွက်တွေရှိခဲ့ပေမဲ့အခုချိန်မှာတော့မရှိတလို့ဖြစ်နေပြီးမြန်မာနိုင်ငံမှာလည်းအဲ့ဒီလိုမောင်ကိုဈေးကွက်တွေပေါ်ပေါက်လာမှာကိုစိုးရိမ်နေတဲ့သူတွေလည်းရှိနေပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာအဲ့ဒီလိုမကျွမ်းကျင်တဲ့သူတွေကပြုပြင်ထိန်းသိမ်းပေးတဲ့မောင်ကိုဈေးကွက်ကိုတိတိတတ်တာမတွေ့ရသေးတာကြောင့်တတိထားရမှာကတော့ဈေးမောင်ကိုဈေးကွက်ဖြစ်တဲ့ဆိုပြီးတော့ဆရာဝန်တချို့ကပြောဆိုနေကြပါတယ်။ဒါကြောင့်တခုခုကိုပြုပြင်ထိန်းသိမ်းတော့မယ်ဆိုရင်အရင်ဆုံးတေချာလေ့လာပြီးမှသာပြုလုပ်တင်တယ်လို့လည်းဒေါက်တာတီတီဝင်းကအခုလိုပြောပါသေးတယ်။
ဒီ plastic surgery နဲ့ပတ်သက်ရမယ်ဆိုတော့ကျမတို့ဒီလောက်လာတဲ့ experience အရာပြောရမယ်ဆိုရင် patient တွေဖက်ကပေါ့နော်ဒီ customer တွေ patient တွေဖက်ကနေပြီးတော့မှသူတို့ကတေချာတော့မလောက်ခင်မှာပေါ့ surgery မှာမလောက်ခင်မှာတော့တေချာဆွေးနွေးဖို့တော့လိုရဲ့ဆွေးနွေးရခါကျလို့ရှိရင်လည်းကိုစိတ်ထားရတဲ့စိတ်ခံပေါ့ဒါတော့နံပါတ်1ပေါ့နော်နောက်ကိုနဲ့ကိုတကယ်တမ်းကိုလောက်ပြီးမယ်ဆရာဝင်ပေါ့နော်ဆရာဝင်ဆိုရင်လည်း तू ကဟိုသူရဲ့ဒီ skill ပေါ့နော်နောက်ပြီးွားခါကျရင်နောက်ပြီးခါကျရရှင်တော့အရေးကြီးတာတော့ဒီအလားအပါဖြစ်တဲ့အတွက်အမှုပညာမျိုးစီရှိဖို့တော့လိုအပ်မယ်ထင်တာပဲဟုတ်အဲ့ခါကျတော့ခုနပြောတဲ့ပြဿနာလေးပေါ့ဟိုဟာလောက်ပြီးွားတော့မှမကြိုက်တာတော့ဘာလို့ကကြတော့လေတကယ်တော့သူစီမှာကျတော့အပိုင်းအများကြီးတော့ပါတယ်နံပါတ်1ကကျတော့ကိုကကိုလိုချင်တဲ့ပုံစံကိုတော့တေချာဆွေးနွေးဖို့တော့လိုပါပေါ့ဆွေးနွေးနေမှလည်းကိုမျက်နှာနဲ့တကယ် live ဖမ်းမဲ့ဟာမျိုးဆိုရင်ကိုကိုယ်တိုင်းလည်းဘယ်လိုလုပ်ချင်တာလဲဆရာဝန်ဘက်ကရောဘယ်လောက်ထိလုပ်ပြီးဖြစ်နိုင်လဲဆွေးဟာတွေတေချာဆွေးနွေးဖို့လိုတယ်တခါတလေကြောက်လို့ရှိရင် customer တွေ patient တွေကကျတော့သူတို့စိတ်ကမှာသူတို့ဖြစ်ချင်တဲ့ဟာပေါ့သူတို့ပြောလို့ဆိုပေမဲ့သူမျက်နှာနဲ့မလိုက်တဲ့ဟာမျိုးလေးလည်းရှိရဲ့အဲ့ခါကျလို့ရှိရင်တော့ဟိုသူတို့သူတို့ရဲ့တကယ် satisfaction ပေါ့သူတို့ချိန်နဲ့နိုင်စွမ်းကကြတော့ high expectation မဖြစ်ဖို့တော့လိုအပ်မယ်ဟု
တ်ဒါပြင်မြန်မာနိုင်ငံမှာတော့အဲ့လိုအလှအပအတွက်ထိန်းသိမ်းပြုပြင်တဲ့ယဉ်ကျေးမှုဟာအခုထက်ပိုကြီးထွားလာဖို့ရှိနေပြီးအခက်အခဲတချို့တော့ရင်ဆိုင်ရအောင်မှဖြစ်တယ်လို့လည်းဒေါက်တာတီတီဝင်းကအခုလိုပြောပါသေးတယ
်ဟိုဒီဟာတွေကတော့အလားလာတော့လည်းအရင်ကောင်းမယ်အခက်အခဲတော့အများကြီးရင်ဆိုင်ရမယ်ဒါမဲ့လည်းအင်တက်အလားလာတော့ကောင်းမယ်ဘာပဲဖြစ်ဒီဟာရဟိုဒီ plastic surgery ဆိုတဲ့ဒီ industry ရကိုရီးယားနဲ့မကောက်ခုဆိုရင်ဘန်ကောက်ဆိုပါဖြစ်ဖြစ်အရင်ကလူတွေကစိတ်ဝင်စားတယ်လာကျင်တာပေါ့နော်လူတွေကဒီလူတွေရဲ့ living standard မြင့်လာတာနဲ့အများသူတို့ကဟိုလာကျင်ပါကျင်စိတ်လေးရတော့ပိုဖြစ်လာကြတယ်အဲ့ခါကျတော့ဟိုဒီလာဖို့အတွက်လည်းအခွင့်အရေးတွေအများကြီးရှိလာတယ်အဲ့ခါကျတော့ဒီအခွင့်အရေးတွေရှိမယ်ဟိုနောက်ဒီဇင်းလုံးတွေကလည်းဟိုတင်းတင်းများသားမယ်ဆိုရင်တော့ဟိုဒီ industry ကပိုရတော့အောင်မြင်မယ်ထင်ပါတယ်ပိုပြီးတော့လည်းလူတွေစီပိုရောက်တာပေါ့ဟုတ်
ဒါပြင်မြန်မာနိုင်ငံမှာ cosmetic surgery နဲ့ပတ်သက်လို့ကျွမ်းကျင်တဲ့ပညာရှင်တွေအခုထပ်ပိုပေါ်ထွက်လာဖို့ဆိုရင်တော့မြန်မာနိုင်ငံထဲမှာတင်နန်းတွေများများပြီးတာအလားအပါအတွက်ဝန်ဆောင်မှုတွေပေးနေတဲ့ medical center တွေအနေနဲ့လည်းဟိပါကပညာရှင်တွေကိုဖိတ်ခေါ်တဲ့အခါပြည်ရင်းမှာရှိတဲ့လူငယ်ဆရာဝန်တွေကိုလေ့လာခွင့်ပေးတာတင်ကြားပေးခိုင်းတာတွေကိုများများလုပ်ဖို့လိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာသတင်း agency ကနေ VOA ကိုပေးပို့လိုက်တာပါ
တခွေအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ Daily Life အစည်းအဝေးနားဆင်ရဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစည်းအဝေးကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19.19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လည်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်မတ်လ2ရက်နေ့စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ2532 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောရရှင်နေစောင့်မျှော်နေကြတဲ့စနေညဒိုင်းအီလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်။စနေညဒိုင်းအီလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာခင်ဗျာဒီနေ့တဲ့ဒီလိုင်းစီစဉ်မှာတော့စစ်တပ်ကလေးလကြာတစ်ပတ်သက်ပြစ်ခတ်ရဲစဲချိန်ညထားတာဟာတကယ်တမ်းအလုပ်ဖြစ်မဖြစ်ကိစ္စကိုဆွေးနွေးတော့မှာပါတမန်တော်ကစစ်စင်ရဲ့နည်းမြေတချို့မှာလေးလကြာပြစ်ခတ်ရဲစဲထားပြီးငင်းငင်းဆွေးနွေးဖို့ခံလိုက်ရတာအခုဆိုရင်နှစ်လကျော်သွားပါပြီအပြစ်ခတ်ရဲစဲထားတဲ့ကာလအတွင်းမှာမြန်မာစိုးရကိုယ်စားလှယ်တမန်တော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်ရမ်းမှာတွေ့ဆုံဆွေးနွေးမှုတချို့ရှိပေမဲ့လက်နက်ကိုင်တပ်ဖွဲ့တွေလည်းအပြင်းထန်ဖြစ်နေသေးပါဆိုတော့ပြစ်ခတ်ရဲစဲချိန်ညထားရမယ့်တပ်ဖွဲ့တွေဖြစ်နေရတာဘာကြောင့်လဲလက်နက်ကိုင်ပြစ်ခတ်တွေရောပါရေးပြည်ရင်းငင်းငင်းမှာဘာတွေကအဓိကဟန်တာဖြစ်နေလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးဖို့အတွက်ရခိုင်မျိုးသားကောင်စီ ANC ထူထူတွင်းရင်းမှုလည်းဖြစ်ညညသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောနောက်တိုင်းသားရေးချမ်းချင်တဲ့သတင်းစာဆရာဦးမောင်စိုးတို့ဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မှမှာအစင်းနဲ့ရောက်နေကြပါပြီဆိုတော့အစီအစဉ်ကိုစရိုက်ချင်ပါတယ်ကျွန်တော်အရင်ဆုံးတော့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သုံးသက်ချက်ကိုကြားကြပါလေခင်ဗျာအခုဒီတပတ်သက်ပြစ်ခတ်ရစဲထားတဲ့ကာလအတွင်းပေါ့လေတက်မတော်ကရီမန်းထားတယ်လို့မျိုးငင်းချင်းအတွက်ပဲဖြစ်ဖြစ်စီးရေးတင်းမာမှုတွေကိုရှော့ချတာမျိုးပဲဖြစ်ဖြစ်ထူးထူးခြားခြားတိုးတက်ဖြစ်ထွန်းမှုအနေနဲ့ပြောနိုင်တာဗာများရှိမယ်လို့ဒီဥစ္စာလဲဆရာဦးထွန်းစောအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တို့တက်မတော်ရဲ့လေးလာတာပြစ်ခတ်ရစဲထားတာအခုဆိုနှစ်လကျော်လာပြီပေါ့လေဒါပေမဲ့သူရဲ့ဒီနလတကာလာအတွင်းမှာကြီးလိုက်မယ်ဆိုလို့ရှိရင်တော့အပြစ်ခရဲ့စေးထားတဲ့နေရာကဒီရှမ်းပြည်တို့ကချင်ပြည်တို့မှာအဓိကစစ်တိုင်းကားခုမှာဖြစ်ပါတယ်ဒီစစ်တိုင်းကားခုနေရာမှာလည်းပဲဒီစိုက်ပွဲတွေကရှိနေတယ်ဒီအဲ့ဒီစစ်တိုင်းကားခုမှာမပါတဲ့နေရာဖြစ်တဲ့သူတို့ပြင်ခိုင်ပြည်မှာဆိုလို့ရှိရင်ပို့ပြီးတော့မှတိုက်ပွဲတွေပြင်းထန်နေရပေါ့ဗျာဆိုတော့ကကြတော့သူတို့အပြစ်ခရဲ့စေးရေးမှာတိုးတက်မှုလို့ပြောလို့ရတာကကချင်ပြည်မှာတော့နည်းနည်းရှိတာပေါ့နော်အဲ KIO နဲ့ပြည်ခရဲ့ဈေးကတော့နည်းနည်းရောသွားတာကိုတွေ့ရတယ်အဲပြီးခဲ့တဲ့ဟိုပေါ့အကကတက်မတော်ရဲ့တရင်းသာရှင်းနေပွဲမှာဆိုလို့ရှိရင်ကချင်ပြည်မှာမဖြစ်တဲ့လောက်ပဲလို့သူတို့ကတော့ပြောတာပေါ့နော်ဒါပေမဲ့သူကတော့ဟိုဖဲကနဲ့ဟိုပေါ့ဖြစ်ဒီပွဲနဲ့ဖြစ်ဆိုတဲ့ကိစ္စတွေကိုသူတို့မှတ်တမ်းတွေကိုသူတို့ရုပ်ပြတဲ့အချိန်မှာတစ်ဖက်သက်တွေပြောသွားတာတွေလည်းကျွန်တော်တို့တွေ့ရတာပေါ့ဆိုတော့မြေပြင်ချင်းတွေကတော့သူ့ရဲ့ဒီအပြစ်ခရဲ့စေထားတဲ့ကာလအတွင်းမှာတော့ဒီစစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ကိုသွားနေတာကိုကျွန်တော်တို့မတွေ့ရဘူးလေးလာတာတစ်ဖြစ်တဲ့အပြစ်ခရဲ့စေရေးကငြိမ်းချမ်းရေးထက်ဒီစစ်ရေးယူမဲ့ချက်ကိုပို့ပြီးမှအကောင့်တွေခေါ်နေတာကိုကျွန်တော်တို့တွေ့ရတယ်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုပေါ်ဆောင်မယ်ဆိုလို့ရှိရင်တော့ဒီရိုးသားမှုကိုအခြေခံဖို့တော့လိုပါလိမ့်မယ်နိုင်ငံရေးအရအဓိကတော့ဒီအခြေချာလိုတဲ့အနာသဘောထားတွေရှိဖို့လိုတာပေါ့အခုကငြိမ်းချမ်းရေးနဲ့ပတ်သက်လာရင်ဘီဟာကကြိုတင်ကတ်သက်ချက်မှမထားဖို့လိုတာပေါ့နော်အခုကကြိုတင်ကတ်သက်ချက်တွေနဲ့သူအကောင့်တွေပေါ်နေတဲ့ခါကျတော့ဒီလေးလာတဲ့ကာလအတွင်းမှာလည်းသူ့ရဲ့အပြစ်ခရဲ့စီရေးနဲ့ပတ်သက်လို့ကတော့လက်တွေ့အားဖြင့်အလုပ်မဖြစ်တာကိုကျွန်တော်တို့တွေ့ရတယ်ဒီကြားထဲမှာစစ်ဆက်ဖို့အတွက်တော့ဒီဆွေးနွေးကြတဲ့အဖွဲ့ကနေကကြတော့သူတို့တစ်ချိန်ပြီးခဲ့တဲ့ဘက်မှာရက်ပိုင်းတွင်းမှာပဲရက်ပိုင်းကနေပြီးတော့လေးပွင့်နဲ့တွေ့တာရှိတယ် SSPV နဲ့နေပြီးတော့မှတွေ့တာရှိတယ်ဒါပေမဲ့ဒီရဲ့နောက်ဆက်တွဲပြည့်ထုံးမှုတွေကတော့ဘယ်လိုလာမလဲတော့ကျွန်တော်တို့မသိသေးဘူးပေါ့လေ
။ဟုတ်ကဲ့
။ဒါပေမဲ့ဒါကတော့ကျွန်တော်တို့စောင့်ကြည့်ရမယ့်အနေအထားဖြစ်တယ်လို့ပဲမြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးမောင်စိုးရောခင်ဗျာကျွန်တော်ဒီလေးလတာကာလမှာအခုတဝက်လောက်ကျိုးသွားပြီဆိုတော့ဒီထဲမှာပြည့်ထုံးမှုတိုးတက်မှုအနေနဲ့ဘာတွေများတွေ့မိသေးလဲဆရာ
။သူတန်းကအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ KIA အပါအဝင်အရင်က NC လက်ထိုးကိုလက်ခံမှုမြင့်တက်ခဲ့တဲ့အဖွဲ့၃ဖွဲ့ပေါ့နော်။ဒီပြန်နေလေးကိုကန်ဒီ၃ဘွဲ့ကို NC ထိုးမှုအတွက်ဒီဆွနွေဝဲဆွနွေတာထူးခြားချက်ပေါ့ဒါအရင်တော့တခါမှမရှိဘူးလေဆွနွေဝဲကဒီကာလမှာကျွန်တော်တွေ့ရပါတယ်ဒါပေမဲ့ ရိုးစင်မှာတော့ဒီစင်းရွေးအမောင်းမြမအူငင်းကွန်ရှင်တက်တန်နေပြီးတော့ဒီကောကမန်ဝင်ထိုးပြီးတော့အစီထိုးဖို့ဘာစီတင်နေဟိုဘက်ကတော့ညဝိုင်းလေးဘက်ကတော့အန်အူဒီဘိုင်လက်ထရီထိုးမှာပဲဘိုင်လက်ရင်ထိုးပြီးမှအစီထိုးမယ်ဆိုလို့ကိုယ်လက်ချက်ဒီကိုရှိပါတယ်ဒါကတော့ထူးခြားသည့်အောင်မြင်မှုဆိုတာတဲ့ထူးခြားမှုပေါ့နော် ကျွန်တော်2005ရဲ့ကဒီအန်စီလမ်းကြောင်းပေါ်မှာပါဖို့အတွက်မြေပြခံရဲ့၃ဘွဲ့ဒီအန်စီထိုးတဲ့ဆွေးနွေးလာထူးခြားမှုတစ်ခုဖြစ်ပါတယ်အဲဒီဆွေးနွေးပွဲဒီမှာအောင်မြင်တဲ့အတွက်ကြောင့်မလို့ပြည့်ခတ်ရဲ့စိန်နေမှာပါတဲ့ဒီရခိုင်ပြည်နယ်မှာတော့တိုက်ပွဲကြီးပုံများလာပါတယ်ကျွန်တော်ကြည့်တော့ဒီဇင်ဘာ28ရက်နေ့နောက်ပိုင်းကနေဖေဖော်ဝါရီလကုန်ထိဆိုတိုက်ပွဲပေါင်း80ကျော်လောက်ဖ ချင်ပါတယ
်ဟုတ်ကဲ့ဟိုဆိုတော့ဟိုစောစောကဟိုဆရာဟိုကလည်းပြောတယ်ဆရာဦးတွန်းစောလည်းဆွေးနွေးကြတာတခုရှိပါတယ်ကျွန်တော်တို့ဒီဟိုတက်မတော်တင်းစားရှင်းလင်းဝဲမှာပြောထားတဲ့အချက်တွေပေါ့လေဒီတစ်ပတ်သက်အပြစ်ခတ်ရန်စဲထားတဲ့ကာလမှာဒီတန်းသားလက်နက်ကင်ဖွဲ့နေတိုက်ပွဲတွေမြင်းများဆဆမဖြစ်ဘူးပေါ့လေဖြစ်ခဲ့တဲ့တိုက်ပွဲတချို့ဆိုရင်လည်းပြင်းပြင်းထန်ထန်ဖြစ်တာမရှိဘူးဆိုပြီးတော့ပြောပါတယ်ဆိုတော့ဒီဘိုင်းမှာကြည့်မယ်ဆိုရင်ဒါတိုးတက်မှုတစ်ခုလို့ပြောနိုင်လားဆရာဦးမောင်ဆို
အဲ့ဒီတော့ပြောလို့ရပါတယ်ခင်ဗျာတိုက်ပွဲတွေကသချင်းပြည်နယ်ချမ်းပြည်နယ်မှာလည်းပြင်းပြထန်ထန်တော့မဖြစ်ဘူးအမပြင်းထန်မဖြစ်ဘူးဆိုတာကတော့တမရဘက်ကနေစစ်စီအကြီးစားလောက်တာမရှိဘူးလို့ပြောရပါမယ်အဲ့တော့ရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေနည်းနည်းစိတ်ပါတယ်တိုက်ပွဲ90ကျော်လောက်ဖြစ်တယ်ဆိုပေမဲ့လည်းပဲကျွန်တော်2015ခုနှစ်ကိုကန့်ကိုကိုကန့်တပ်တွေဝင်တော့စစ်စီမျိုးဖြစ်ကျင်းထန်တာမျိုးတော့မတွေ့ရသေးတာကတော့စွန်းဝဲတွေကျွန်တော်လမ်းပွင့်နေသေးတယ်လို့ထင်ပါတယ်
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲတော့ကိုကျွန်တော်တိုက်ရိုက်ဆွေးနွေးဖို့ကျွန်တော်ဒီရခိုင်တက်မလို့အေးဖွဲ့ပြောခွင့်ရခိုင်သူခေါကျွန်တော်တို့ဆက်သွယ်ပါသေးတယ်ဒါပေမဲ့တိုက်ရိုက်ဆက်သွယ်ဖို့ပြောဖို့ဆိုဖို့အခက်အခဲရှိတဲ့အတွက်ကျွန်တော်တို့ချုပ်တင်မေးထားတာရှိပါတယ်အဲဒီမင်းမြင့်ချက်ကိုနောက်ထောင်ကြည့်အောင်ပ
ါကျွန်တော်တို့ရခိုင်ဒေသအထက်မှာတော့နော်ဒီမမစစ်တပ်ဖက်ကသူတို့တစ်ဖက်ကဒီခိုင်ရစီထားတဲ့ဒီလေးလားကာလာဘောတော့အခုဆိုလို့ရှိရင်တော့နှစ်လကျော်ပြီပေါ့ဒါပေမဲ့လို့ဒီကျွန်တော်တို့ဘက်မှာတော့ဟိုကူရှာရဲအဲ့လိုမျိုးဒီစစ်ပေါ်တိုးတက်မှုတော့မရှိဘူးကြဆိုတော့ဒီရခိုင်ဒေသရဲ့အခြေအနေကနော်ဒီအခုသူတို့ဒီဟိုပညာရှင်ထုတ်ခဲ့တဲ့ဒီဒီဥစ္စာက2018ဒီဒီဇင်ဘာလ27ရက်နေ့ကနေနော်အခုဒီအဒီဥစ္စာကဖေဖော်ဝါရီလ2019ဖေဖော်ဝါရီလအကုန်ကြည့်ရနော်ကျွန်တော်တို့ဒီမှာဟိုအဲ့ဒီလိုက်တော့ကာလအတွင်းမှာတော့ဒီတိုက်ပွဲပေါင်း83ကြိမ်ဖြစ်ခဲ့ကြအဲ့ဒီမှာဟိုအရသာတွေကိုလည်းမတရားဒါဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေဒါအများကြီးဟိုဖြစ်ပေါ်လာတာရှိတယ်။ဟိုအချင်းကြီးတိုးတက်မှုကတော့ဟိုပြောမယ်ဆိုအရင်တုန်းကထက်ပိုပြီးတော့ဆိုးသွားတယ်လို့ပြောလို့ရတာပေါ့။ဟိုအဓိကအချက်ကတော့ဒီဒေါအောင်ဆန်းစုကြည်ကအေးကိုအမြင့်ပြည့်ရှင်မှုဖို့အတွက်စစ်တပ်ကိုအမိပေးခဲ့တာပဲ။ဟိုဒါကအချင်းကြီးကိုပိုပြီးတော့ရှုံ့ချွေးသွားစေခဲ့တယ်ကြ။အဲ့တော့ကြောင့်ဒီနောက်ပိုင်းဒီခိုင်ပြည်သေးကဒီဗမာစစ်တပ်ရဲ့ကျူးလွန်မှုတွေဟာနော်ပြောမယ်ဆိုရင်တော့ state sponsor terrorism လို့ပြောလို့ရတာပဲနော်ဒီလူသားမျိုးနွယ်စုတွေပုံမှာကျူးလွန်တဲ့ရာဇဝတ်မှုအတွေ့ဒီတောင်ဆန်းစုကြည်ဆိုရမှာလေတာဝန်အပြည့်ရှိတယ်ကြာ
โอเคဟိုဒါကတော့ဒီကိုခိုင်ဒုက္ခပြောတာတော့ဒီရခိုင်ဘက်ကအခြေအနေပြောတာပေါ့နော်အခုသူတို့ဒီတက်မတော်ဘက်ကကြီးညာတဲ့ဟိုစစ်စင်ရဲ့နေမြေတချို့ဆိုတဲ့အထက်မှာရခိုင်ဘက်ကမပါဘူးဆိုတော့ဒီတက်မတော်ကစစ်စင်ရဲ့ကြီးညာခဲ့တဲ့နေမြေတွေမှာဟိုတိုးတက်ဖြစ်ထွန်းမှုအနေနဲ့ဟိုဘာများမြင်မိလဲ
ဟိုတိုးတက်ဖြစ်ထွန်းမှုလို့တော့ဟိုသိပြောစရာတော့ကျွန်တော်အနေနဲ့တော့မသိဘူးကြာနော်ဟိုဒီတိုးတက်မှုဆိုလို့ဗာရှိလေဆိုတော့ဒီဖေဖော်ဝါရီလ25ရက်နေ့မှာเนาะတကြိမ်ပေါ့လေဒီအစိုးရရဲ့ဒီငွေကြေးကော်မရှင်ရဲ့ဒီနောက်ပိုင်းမှာမိုက်လေးပွင့်နေတာဟိုတွေ့ဆုံနိုင်ကြတာတခုရှိတယ်။ဒါမှမဟုတ်အဲ့ဒီတွေ့ဆုံမှုမှာလည်းပဲဒါတိတာတဲ့တိုးတဲမှုကိုတခုမှမရဖြစ်ဘူးလို့ပြောလို့ရတယ်။ဟ
ုတ်ကဲ့ဟိုနောက်တစ်ခုကပေါ့လေတိုက်ပွဲကြီးပြင်းထန်နေတဲ့ဒီရခိုင်ပြည်နယ်ဘက်ကိုဒီအပြစ်ရရစဲကြီးညာတဲ့အထက်မှာမပါရင်လည်းဒီတက်မတော်ကဒီအေအေနဲ့ဆွေးနွေးဖို့လမ်းဖွင့်ထားရဲဆိုပြီးတော့လည်းသူတို့ပြောတယ်။နောက်အခုဆက်ဆက်ကိုခိုင်ဒုက္ခပြောတယ်လို့ပေါ့လေဆွေးနွေးရမျိုးကြီးလည်းရှိခဲ့ရဆိုတော့ဟိုဒါတွေကရောကျိုးစိုးသိတဲ့ကိစ္စတွေမဟုတ်ဘူးလားကိုခိုင်ဒုက္ခ
။ဟုတ်ဒီဟာကတော့ဒီလိုရှိတယ်ကြာနော်အခုကဒီအစိုးရပတိဥမာကျွန်တော်တို့အေဒီအခိုင်တက်မတော်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့နော်ဒီအစိုးရဘက်ကဒီတကယ်စစ်မှန်တဲ့ညီညာရေးကိုတွားချင်ရင်နော်အခုဒီဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့ဒီအေအေကိုအပြုတ်တိတ်ပါဆိုပြီးတော့ဒီဓမ္မလက်နက်ကန်တွေကိုပေးထားတဲ့အမိန့်ကိုပြန်ရုပ်သိမ်းဖို့လိုတယ်ကြာ။ဘာကြောင့်လဲဆိုတော့ဒီဒါဟာနေပြီးတော့ဒါလူမျိုးနှစ်ခုကြားမှာကြီးမားတဲ့အမုန်းစကားဖြစ်တယ်။အဲ့ဒီဒီဟိုအပြုတ်တိတ်ပါဆိုတော့ ดีโตเรสกาเรดาจีเรอมงสกาสุรามชิโตโตโรเอราจอมโลดีองค์กาโกดวงซันสุจีอเนเนเปลี่ยนพี่โดดายกติงโพเตเนนาพี่โดดีตมะโกโลนีอซัวเลออกมาเนาะตนเราละไคนเรยะฉินีหาเนาะอจิตองอาชะมาอะเพยซงดูမျိုးဖြစ်သွားတယ်ဟိုဒါကြောင့်မလို့ละไคนเรเนเนကတော့ဒါအဖိနိုင်ခံဘွားကလမ်းမြောက်ဖို့အတွက်ရုံးတန်တိတ်ကိုဝင်တဲ့ဥစ္စာကဒါတရားတရားတဲ့လောက်ရဖြစ်တယ်ကြာနော်လောက်ကိုလောက်ရမယ်လောက်ဖြစ်တယ်
နောက်တစ်ခုကလည်းဒီလိုရှိတယ်ဒီရခိုင်ကမ်းတော်ဟာဒီရခိုင်ဒေတာလုံခြုံရေးနော်တည်ငြိမ်ရေးအတွက်ဒါဒီတည်ငြိမ်ရေးနဲ့ဒီဖွံ့ဖြိုးတိုးတဲ့ရေးအတွက်ဒါမကြည့်လို့ဖြစ်သွားတဲ့
institution ဟုတ်ကဲ့ဒါတော့ကျွန်တော်ကိုခန့်သူကောက်ဒီဆွေးနွေးပွဲမတန်ခင်မှာဆက်သွယ်ရေးမေးမြန်းထားတာပါနောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုတော်တော်ရှင်တချို့သူစာနဲ့ဆက်ဆက်လုပ်ပေါ်လေးကျွန်တော်ဆက်ဆက်နေတဲ့အကြောင်းရပြည့်တဲ့အတွက်ဖော်ပြခြင်းပါတယ်တယောက်ကတော့ကျွန်တော်ကအောင်မတန်းပါတဲ့ပြည်ပြင်းကြီးကြီးပေါ်ဆောင်မှာစစ်တပ်ကအဟန့်အတားဖြစ်နေပါတယ်မြို့ဝင်မင်းကယ်မှာထ ကျွန်တော်တို့ကအဲ့ဒီကိယာကိုဖိတိုက်ကိုလည်းစစ်တိုင်းငါးကူမှာပြည့်ရပြီးအေးကိုဖိတိုက်ပြီးတော့ပြုတ်တိုက်နေတာလည်းမဟုတ်စစ်ကောင်းဆောင်တွေကိုသူတို့ရှင်းထွက်မတက်ရတဲ့လုံနေတာပါတဲ့နောက်တူကလည်းကျွန်တော်ဒီ
ဆရာဦးတွန်းစောလည်းနည်းနည်းပြောတော့ပါတယ်ဟိုယူသားမှုရှိမှရှိဆိုတဲ့ကိစ္စပေါ့လေဆိုတော့ဒီနေရာမှာတစ်ခုရှိတာအပြည့်ရစချင်ညာတွေကအေးဘက်ကိုဖိတိုက်ဖို့များလားဆိုပြီးတော့တန်ရရည်လည်းရှိခဲ့ကြပါတယ်ဆိုတော့ဒီတစ်ပတ်သက်အပြည့်ရစချင်ညာကျတာဒီရခိုင်ဘက်မှာတိုက်ပွဲကြီးထွက်လာတဲ့ကိစ္စပေါ်မှာတစုံတရာတက်ရမှုတွေရှိတယ်လို့များပြောနိုင်လားဆရာဦးတွန်းစော
ဟုတ်ပါတယ်အဲ့တော့မှန်ပါပဲကျွန်တော်ရင်လည်းပြောမှုပါတယ်ခုနကလည်းကျွန်တော်ပြောလိုက်တယ်ပေါ့နော်ဒီလည်းပြောပါတယ်အခုလည်းအဲ့ဒီတိုင်းပဲမြင်ပါတယ်အဲ့ဒီရီမန်ချက်ကိုပဲသူအကောင့်ထဲပေါ်နေတာဖြစ်ပါတယ်ပြီးရင်နောက်ထပ်ဒီသူ့ရဲ့ဒီလေးလာတာကာလအတွင်းမှာဒီနှစ်လက်ပေါ့နော်လက်အတွင်းမှာသူတတိယရှင်လေးဘွဲ့နှစ်ကြိမ်လုတ်ပါတယ်သူ့ရဲ့တတိယရှင်လေးဘွဲ့နှစ်ကြိမ
ကျွန်တော်တို့ကိုယ်ကောင်ပြီးတော့မှတစ်ဖက်ကမကောင်းကြောင်းကိုပဲသူက ပုံပေါ်ပြီးတော့ပြောနေတာတွေကိုသူတို့ရဲ့သတင်းစာရှင်းလင်းပွဲမှာတွေ့ရတယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဘလိန်ကိန်းနဲ့နေပြီးတော့မှစစ်ကစားကွက်တွေကိုဖော်နေတာကိုကျွန်တော်တွေ့ရတယ်။ဒါကတော့ဒါယူသားမှုအပေါ်မှာပေါ့နော်ဒီအခြေမခံတဲ့ပြောဆိုချက်တွေကိုလည်းကျွန်တော်တို့ကအကဲဖြတ်လို့ရတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီအခြေခရရဲ့စီးရေးကိုတကယ်စစ်မှန်တဲ့ရင်းချမ်းရေးစီကိ ဒီအပြည့်ရဲ့စေထားတဲ့အန်စီလက်မှတ်ရေးထိုးထားတာရောဘိုင်းလက်ရေးထိုးထားတာရောရှိတယ်ဒီမြောက်ပိုင်းဘက်မှာရောဒီအခြေပိုင်းချင်းပြည်ဘက်မှာရောအဲ့ဒီအချိန်ကာလတွေမှာသူ့ရဲ့ချုပ်ဖောက်မှုတွေကဘယ်သူမှထောက်ပြနိုင်တယ်ဘယ်သူမှထောက်ပြနိုင်နေထားလည်းမရှိဘူးအဲ့ဒါကြောင့်ဒီနေရာမှာကျွန်တော်တို့ကတာဂရီယာနေအန်စီအစကြောင့်လုပ်ကြရနေအစုပြုခဲ့တာရှိတယ်နော်ကျွန်တော်တို့ဟာညီနောင်တိုင်း ဒါပေမဲ့အဲ့ဒါလည်းပဲအောင်မြင်မှုမရရှိခဲ့ဘူးအဲ့ဒါကြောင့်ဒီဂျာကနေပြီးတော့မှတော့ဘဲမလိုက်ပင်တဲ့တမသမကျတဲ့နိုင်ငံတကာကဂျာနေအဖွဲ့လ ీల ဆောင်ကြီးတဲ့ထိန်းချောင်းပေးတဲ့ရန်တရားမရှိရောဒီလိုမျိုး เนาะจนเราแต่ก็แต่เพียงปงชาเนี่ยบลิงค์ดิ้งก็รอชี้เนี่ยโอเมลจนเราเมียน
มาเลยโอเคเจสุว่าสรุปเสียหุ่นมองสวยมีโอเคเนี่ยจนเราคือที่พอเลยพี่จะทำอะไรกิจการเนี่ยพัฒน์ลูกพอเลยยังใครไปมาแต่พวกจิตวิญญาณลาเจ้าหญิงเนี่ยบล็อกทีมเนี่ยสักสามุชินี่เลยเสียหุ่นมองสวย
ဒီကတော့မြောက်ပိုင်းမှာဆွေးနွေးတဲ့ဆွေးနွေးပွဲရက်လက်ပေါ်မှာပဲမူတည်ပါလိမ့်မယ်ခင်ဗျာအဲ့တော့မြောက်ပိုင်းမှာဆွေးနွေးတဲ့ဆွေးနွေးပွဲရက်လက်အချိန်မှာအေးရလဲပါနေတဲ့အတွက်ကြောင့်မလို့တကယ်လို့ဒါအဲ့မှာသဘောတူညီရရမယ်ရမှာပါလိမ့်ရခိုင်ကဒီတိုက်ပွဲတွေကိုကျွန်တော်တို့ကချော့ချနိုင်မှာပါအဲလောလောဆယ်မှာကျွန်တော်တို့တိုးဒီဒီခွင့်မှာလုပ်တဲ့ငင်းကုန်ချင်တဲ့မြောက်ပိုင်းလေးလေးပွဲဆွေးနွေးပွဲဒီမောင်မြင်ဖြစ်ပြီးတဲ့နောက်ပိုင်းမှာဒီတိကျအာရှရဲ့အထူးသဖြင့်မစ္စတာဆွန်ကော့ရှန်ဒီလိုရောက်လာတဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့တယ်။အဲတာဝေဦးစီးချုပ်နဲ့တွေ့တဲ့အခါမှာအဲ2020ငင်းငယ်ရအောင်တဲ့ဒီကျုပ်အနေနဲ့အဆောင်ကုန်ပူညီပေးသွားမယ်ဆိုတဲ့စကားလေးကျွန်တော်တွေ့ရတယ်ဗျ။အဲ့ဒါအပြင်ဒီတာဝေဦးစီးချုပ်က2020ငင်းငယ်ရေးကိုရှင်းလင်းတာတစ်ခုတွေ့ရတယ်အဲ့ဒါ2020ငွေငွေဆိုဒီမှာတိုင်းသားလက်နဲ့ကင်တွေကိုဒီဒီအားလုပ်ဖို့လက်နဲ့ဖြုတ်ဖို့မဟုတ်ပါဘူးတဲ့အဲ့တော့ကိုယ်လက်နဲ့ကိုယ်ကင်ထားပြီးတော့ဒီ ANC လမ်းကြောင်းပေါ်မှာနိုင်ငံရေးဆွေးနွေးဖို့ပါပဲလို့ပြောသွားတာတခုရှိပါတယ်အဲ့တော့ဒီခြေနေအောက်မှာခုနဦးထွန်းစောပြောသလိုပေါ့ဂျောင်းဝင်ညီနိုင်မှုလိုအပ်တာတော့အမှန်ပဲဗျာလောလောဆယ်ကျွန်တော်တို့ဒီမြောက်ပိုင်းအဖွဲ့အစည်းနဲ့ပတ်သက်တာအေးပါဝင်မြောက်ပိုင်းအဖွဲ့အစည်းနဲ့ပတ်သက်တဲ့ဂျောင်းဝင်ညီနိုင်တာတော့တရုတ်တန်တမမှာပဲအဲ့တော့ဒီလိုကြောင်းညီနိုင်နေဆိုတာလေလူတိုင်းတော့လုံးလို့မရဘူးဘောက်တော့နှစ်ဖက်စလုံးလက်ခံတဲ့လူမှပဲကြောင်းညီနိုင်လို့ရမှာ哦ဆိုတော့အစိုးရနဲ့တမတော်နဲ့လက်ခံလို့ရမယ်ပြည်နယ်တိုင်းသားလက်နက်ကင်ဖွဲ့တွေလက်ခံလို့ရတဲ့လူမှပဲကြောင်းညီနိုင်လို့ရမှာ哦အဲ့လိုညီနိုင်တဲ့အခြေခံပေါ်မှာကျွန်တော်တို့ကအခုအေးပါဝင်ဒီမြောက်ပိုင်းလေးဝဲနဲ့ဆွေးနွေးတဲ့ဒီ World Commitment နဲ့ထုတ်ဖို့ဘယ်လိုဖြစ်ထုတ်ဖို့ဒီအငင်းပွားနဲ့ကိစ္စတွေကိုဒီလိုကြောင်းညီနိုင်မှုတွေနဲ့နောက်ထပ်ဆွေးနွေးမှုတွေနဲ့ဖြည့်ရှင်းနိုင်မှသာလေကျွန်တော်တို့ကရခိုင်ကအတိုက်ဝဲတွေဆွတ်ချနိုင်မှာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာမဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံလေးလေးလိုင်းမှာရှိနေပါတယ်။အရင်ဆုံးတူကိုလည်းပေးချင်ပါတယ်။ကိုစလိုင်းပွေကုန်းဖြစ်ပါတယ်။ကိုစလိုင်းပွေကုန်းဆွေးနွေးလို့ရပါတယ်ခင်ဗျာ။
တပ်မတော်ကအေးကိုနည်းနည်းဆွတ်တွေ့တယ်ဖြစ်နေအဲ့ဒါတော့ငကိုကလေးကမိကတော့လက်မမထိုးရဘူးသူကတော့ထိုးရနေဆိုတာငကိုကလေးကကျွန်တော်ကဝေဖန်ပြီးသားပဲအဲ့တော့လက်မရေးထိုးနေဆိုရင်တော့အလုံးရေးလက်မရေးထိုးပါလို့ငကိုကလေးကပြောတင်းတယ်အဲ့တော့လက်မထိုးနေဆိုရင်တော့အခုကအဲ့လိုမျိုးတိုက်ပွဲမဖြစ်သင့်ပါဘူးအဲ့တော့ဒီဖြစ်တဲ့ဘာလို့ဖြစ်နေလဲဆိုရင်တော့ဖက်ဒရယ်နဲ့ဒီမိုကရေစီကိုအခြေခံနဲ့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရှိခဲ့အခြေခံဥပဒေကိုအမြန်ဆုံးရေးဆွဲပြီးတော့မှတို့တိုင်းရင်းသားတွေလက်နဲ့မကင်နိုင်အောင်အရင်ဆုံးလုပ်ကြည့်ပါတယ်အဲ့ဒီဖိရှိတို့အခြေခံဥပဒေအဲ့လိုမျိုးရှိနေဟိကျရင်တော့လင်းနေလက်ကင်ချင်မလို့တော့ပါဘူးအဲ့တော့တပ်မတော်ကနှစ်ထောက်ရှိဖိရှိပုံတော့မပင်ချင်တဲ့တပ်မတော်ကဒါအကြာကြီးလင်းနေဆုမဆိုတဲ့ဥစ္စာတော့ဘယ်ဖြစ်နိုင်မလဲဆိုတဲ့ဥစ္စာနည်းနည်းပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကိုစမ်းပွေကိုဆွေးနွေးရကျေးဇူးပါနောက်တူလည်းလှည့်ပေးချင်ပါတယ်နောက်တူကတော့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အေးနမတေကကိုရေဒီတော့စူးရနေပြီးတော့ရခိုင်အေးယူအပြတ်တိုက်ပါဆိုတဲ့အားလို့ကျွန်တော်မေးတင်ပါတယ်အဲ့ဒါကအခုဆက်လုံးအေးဆွေးနွေးရမှာမေးပြီးပါဒီလက်နက်တိုင်အဖွဲ့ကအားလုံးက16ဖွဲ့ဖွဲ့နဲ့ဆယ်လောက်ရှိပါတိုင်းကနှစ်ပေါင်းလဲညာနေပါပြီဘာမှလည်းမထူးခြားတော့ဘူးဟုတ်တယ်မလားကျွန်တော်ဒီစမ်းပြီးတောင်ပိုင်းဆိုလည်းဒီ98လောက်ကတိုက်တယ်တိုက်တယ်တိုက်တယ်မြန်မာမန္လိမြပားရဲ့တစ်ပတ်လုံးပြုတ်သွားတယ်ပြီးတော့ဘာလို့ဝါကိုအလိုက်တယ်လာမင်းတို့ဝင်တိုက်တိုက်ပြီးမင်းတို့နေရာချပြီးခုအိမ်မှာနန်းကောင်းမွန်တော့ဟာလားဟိုနားဟောင်းတော့အိမ်မှာဆိုရင်ခုလည်းသူတို့ပြန်လို့ခြင်းနေအကုန်ကုလကံဖြစ်ပါတယ်ဟုတ်တော့ပြောချင်တာကဒီတောင်ပေါ်ကိုဒီကြားရီထောက်ပံ့နေတာအခွန်ကျွန်တော်ဒီအခွန်ဆောင်နေတဲ့အချိန်မှာဒီစစ်သုံးစီးကိုအဓိကဟာလာနိုင်ငံတော်ကိုတိုင်းနိုင်ငံအောင်လည်းပြောချင်တယ်သူစစ်သုံးစီးကိုရှော့ပေးပါအင်းစုကိုတိုက်နေတာတခြားနိုင်ငံကိုတိုက်နေတာဒီနေ့တရုတ်ကဟာလာ
ရက်သက်တွေမှာကိုတမ်းမောင်နည်းနည်းဘာဆိုလို့ရင်းလည်းမသိလို့ဆိုလို့ရင်းကိုကျွန်တော်အဓိကနည်းနည်းလေးကောက်ဆက်ရင်ပါကိုတမ်းမောင်ရင်ဟိုဘေးကောကဘာအမေးစေချင်တာလဲ
အခုအေဟိုပါအနေတရားပြီးတော့ပါတော်ဆွနေတဲ့အပြတ်ချိန်မုန်းခိုင်းတယ်ဆိုတာကဘလူသဘောနဲ့ချိန်တယ်ဆိုအကြပ်ဖက်သမားတွေကိုချိန်မုန်းခိုင်းတာလားဟိုအေဟိုအပြတ်ချိန်မုန်းခိုင်းတာလား
အဲ့ဒါပါမယ်ဟုတ်ဟုတ်ဟုတ်ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်ထင်ပါတယ်ဒါတော့ဟိုဒီကိစ္စလည်းဟိုတော်စားစစ်ကြီးတို့ဘက်ကတရားဝင်ပြောတာလည်းကျွန်တော်တို့မကြောက်ဘူးပေါ့နော်အစိုးရဘက်ကဒီကိစ္စတက်မလို့ကနေပြီးတော့ဒီအစိုးရကိုကိုးကားပြီးပြောသွားတာဆိုတော့ဒီကိစ္စအမေးချင်းချင်းကျွန်တော်တို့ကအစိုးရကိုပဲဟိုတက်မလို့ကိုပဲမေးရလိမ့်မယ်နဲ့တူပါတယ်တက်မလို့ဖြစ်ဖြစ်အစိုးရကိ
အမမာတော့အားလုံးကိုပြစ်ကရစေလှုပ်ဖို့လိုတယ်ဗျအခုကတော့တစ်ဆက်တက်တဲ့မတရားလှုပ်ထားတဲ့အပြစ်ကရစေမျိုးဖြစ်နေတယ်ဗျနော်ရခိုင်ဝန်တော့နော်အပြစ်ကရစေမလှုပ်ဘူးဆိုတာဒါအီတိုက်တာတော့ကျွန်တော်ကတော့တော့စောင့်ွက်ကြမရှိဘူးဗျတော့နော်အဲလူကပြောတော့ကျွန်တော်တို့အားလုံးကိုတော့ထောက်ခံတယ်ဘာလို့လဲဆိုရင်တော့ကျွန်တော်စိုင်းကြီးကနော်ငင်းညာစီချင်တယ်စစ်မှန်တဲ့နော်သဘောထားမျိုးလိုတယ်။နော်မှန်ကန်တဲ့သဘောထားမျိုးလိုတယ်။ရိုးသားတဲ့သဘောထားမျိုးလိုပါတယ်ခင်ဗျ။အခုတော့ဒီလိုမဟုတ်ဘူးဗျ။နော်အခုရခိုင်ကိုနော်တိုက်တယ်။နော်ကျွန်တော်တိုင်းရင်းသားဒီတန်းမှာသူတို့နေရာဝင်ယူတယ်။နေရာဝင်ယူတော့ကျွန်တော်တိုင်းရင်းသားတွေနောက်ဆုံးဘယ်လိုခံစားမလဲဆိုတော့ကျွန်တော်အနေနဲ့တော့အမှန်မတွင်းဝင်ဘူးဗျ။ဒါကြောင့်မို့နော်ကျွန်တော်အနေနဲ့တော
့ဟုတ်ကဲ့ကုသီးလည်းမူ
စစ်သားတွေတတ်မတော်တွေက
ဟုတ်ကဲ့ကုသလေးမကျေးဇူးပါဆိုတော့ကျွန်တော်တို့စာရေးပေးပို့ပြီးဆွေးနွေးထားတချို့လက်ရှိနေပါသေးတယ်ဒါတွေကိုလည်းတလက်စာရေးဖော်ပြခြင်းမှာတူဦးကတော့မိထီလာမျိုးကဦးစိန်မောင်ဖြစ်ပါတယ်မဆုံမောင်ဖတ်ပြပေးပါဦးခင်ဗျာ
တမတော်ကစစ်တိုင်းဒေသကြီးတွေတတ်မှတ်ပြီးတော့အပြစ်ခက်ရဲစဲထားကြောင်းကြေညာထားလိုက်ပါပြီတိုင်းစားလက်နက်ကိုင်ဖွဲ့စည်းများနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးတာတွေကိုလည်းလုပ်နေပါပြီနိုင်ငံတော်အစိုးရဘက်ကလည်းတစ်ဖက်တစ်လမ်းကနေတိုင်းစားနိုင်ငံရေးအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်နေပါပြီသို့တော်လည်းတက်မတော်နဲ့တိုင်းရင်းသားအဖွဲ့အစည်းတွေကြားထဲမှာသဘောထားကွာဟချက်တွေရှိနေတာကိုနှစ်ဖက်ညှိနှိုင်းမရဖြစ်နေသေးတာကအဓိကပြဿနာဖြစ်နေလို့အပြစ်ခက်ရဲစဲရေးဟာယာနှုံးပြည့်ဖြစ်မလာနိုင်သေးတာလို့ယူဆပါတယ်ဒီကွာဟချက်တွေကိုနိုင်ငံတော်အစိုးရကဆက်စပ်ညှိနှိုင်းပေးတော်လဲ2008ဖွဲ့စည်းပုံကိုကင်ပြီးတော့တက်မတော်ဘက်ကလက်ခံနိုင်ခြင်းမရှိတာကိုတွေ့နေရတဲ့အတွက်အခက်အခဲဖြစ်နေရတယ်လို့မြင်ပါတယ်တိုင်းရင်းသားအဖွဲ့အစည်းတွေအပိုင်းကလိုက်ရောမှုတွေပြုနိုင်သမျှပြုခဲ့ပြီးတော့လေအဓိကကွာဟချက်များကိုပြေလည်စေမှုမရနိုင်ခဲ့ကြလို့အဆုံးဖြတ်ပေးနိုင်တဲ့ပုံကူများပါဝင်တဲ့ဓာတ်ရိုက်ဆွေးနွေးပွဲများဟာလည်းရပ်ဆိုင်ထားရတဲ့အခြေအနေဖြစ်နေပါတယ်။တိုင်းရင်းသားဖွဲ့စည်းတွေဘက်ကသဘောထားတင်မာတဲ့စကားတွေပြောလာကြရတဲ့အဖြစ်ကိုရောက်လာရပါတယ်။ဒီလိုဆက်ဆက်ညှိနှိုင်းမရသေးတဲ့ကွာဟချက်များကြောင့်တစ်ဖက်တိုက်ပွဲတွေရပ်ဆဲသွားနိုင်ခြင်းမရှိသေးဘဲရော့ကျသွားတဲ့အနေအထားမှာပဲရှိနေပါတယ်။အပြစ်ခက်ရဆဲထားတဲ့ကာလမှာတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေလိုက်နာဖို့တပ်မတော်ကတောင်းဆိုထားတဲ့အချက်တွေကိုမလိုက်နာကြလို့ထိတွေ့မှုတွေရှိလာနေရပါတယ်။တိုက်ပွဲတွေခြုံငိမ့်ပြီးတော့နှစ်ဖက်ကဝါဟမှုတွေကြေးမြောင်းခြုံငိမ့်သွားဖို့ကတော့အခြေခံလိုအပ်ချက်ဖြစ်တဲ့2008ဖွဲ့စည်းပုံကိုပြင်ဖို့ပြင်ဆင်ရေးကြိုးပမ်းမှုအောင်မြင်ဖို့တပ်မတော်ရဲ့သဘောထားပြောင်းလဲလာဖို့တို့ဟာအလားအလာကောင်းဖြစ်စေတဲ့အခြေခံအချက်တွေဖြစ်ပါတယ်။ဒီလိုဖြစ်လာစေရန်အတွက်ပြည်သူများကလည်းတောင်းဆိုပေးကြဖို့လိုပါလိမ့်မယ်။အကယ်၍တက်မတော်ဘက်ကသဘောထားကြီးစွာနဲ့စေတနာထားပြီးတော့ပြည်သူဆန္ဒကိုဖြည့်ဆည်းတဲ့အနေနဲ့ဒီကွာဟချက်တွေကိုပြည်လဲအောင်ဆောင်ရွက်တင်ပါတယ် Might is right သဘောထားတရားကိုမသုံးဘဲလိုက်ရောမှုတွေလှုပ်လာမှသာပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြည်လဲတင်ပြတ်ရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးဖြစ်ပေါ်လာရေးတို့ကိုအကောင့်ထဲပေါ်လာမှာဖြစ်ပါတယ်တက်မတော်သားစစ်ကောင်းဆောင်ကြီးတွေများကလည်းပြိုတိုင်းကြိုက်တဲ့နှင်းစီကိုင်းတွေပြည်လဲဖြစ်လာကြမှာဖြစ်ကြောင်းတင်ပြပြောဆိုလိုက်ရပါတယ်ခင်ဗျားလို့ရေးထားပါတယ်ရှင်
โอเคကျေးဇူးပါနောက်စာတစ်စောင်ကတော့ကျွန်တော်တို့မောင်တက်တနအမေရိကန်ပြည်အောင်စုပါမအေးသန္တာကျော်ဖတ်ပြပါဦးခင်ဗျအ
ပြည့်ရဲ့ကြီးညာထားပေမဲ့လဲတိုက်ပွဲအချိန်မတက်နိုင်ကြတာဟာအပြည့်ရဲ့စာချုပ်ပါအချက်လက်စီမင်းစည်းကမ်းတွေရဲ့အားနည်းချက်တွေကြောင့်ဖြစ်နိုင်တယ်လို့နှစ်ဖက်ယုံကြည်စိတ်ချရတဲ့အပြည့်ရဲ့လေးလာစောင့်ကြည့်ရဲ့အဖွဲမဖွဲ့နိုင်သေးတာကြောင့်လည်းဖြစ်နိုင်တယ်လို့ယူဆမိပါတယ်ပြည်တွင်းငြိမ်းချမ်းရေးမှာအဓိကအဟန့်တာဖြစ်နေတာကတော့လူမျိုးရေးပေါ်မှာစောင်းပေးပြီးတော့အမုံအညုံကလေးစားချေလို့တဲ့စိတ်တည်းနဲ့ပြည်သူကိုမျက်ကွယ်ပြုပြီးတော့စီရင်မြင်နေတဲ့ငြိမ်းချမ်းရေးဆွေးနွေးနေကြလို့ပါအထူးသဖြင့်ဆိုရင်စစ်ကောင်းဆောင်တွေကပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့အစိုးရကောင်းကောင်းမွန်တဲ့အုပ်ချုပ်လို့မရအောင်လို့အုပ်ချုပ်ရေးအာဏာတွေခွဲဝေယူထားတဲ့အပြင်ဖယ်ရယ်ပြည်အောင်စုပေါ်ထွန်းရေးအတွက်အဟန့်အတားဖြစ်နေတဲ့အခြေခံဥပဒေကိုပြင်ဆင်လို့မရအောင်လုပ်နေတာပါပဲနောက်တစ်ချက်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေအောင်မြင်ဖို့တိုင်းနာနိုင်ငံရေးပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေလည်းဒီစိတ်တစ်ပိုင်းပါဝင်နေတယ်လို့ယူဆမိပါတယ်။တိုင်းနာလက်နက်ကိုင်ခေါင်းဆောင်တွေငြိမ်းချမ်းရေးပေါ်မှာတန်တရားဖြစ်နေတဲ့အချက်ကတော့အစိုးရနဲ့တီးခြားဖြစ်နေတဲ့စစ်ခေါင်းဆောင်တွေဟာအုပ်ချုပ်ရေးအာဏာနဲ့အခြေခံဥပဒေတစ်ခုလုံးကိုပါထိန်းချုပ်ထားတဲ့အတွက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြတ်သွားခဲ့ရင်မိမိတို့ရဲ့နယ်မြေဒေသတွေဆုံးရှုံးကုန်ပြီးတော့တက်တွေပြိုကွဲသွားနိုင်တဲ့အချက်ပါ။တကယ်လို့သာတက်မတော်ကသာ အစိုးရအုပ်ချုပ်မှုအောက်ရောက်သွားပြီးတော့အခြေခံဥပဒေပြင်ဆင်ရေးကိုရွေးချယ်ခံကိုယ်စားလှယ်တွေနဲ့လွတ်လွတ်လပ်လပ်ပြင်ဆင်ခွင့်ပေးမယ်ဆိုရင်တော့အစိုးရဘက်မှယုံကြည်မှုတွေတိုးလာပြီးတော့ငြိမ်းချမ်းရေးခီအလင်းမြန်အောင်မြင်နိုင်နိုင်မယ်လို့ယူဆမိပါတယ်ဆိုပြီးတော့မောင်တက်တနာအမေရိကန်ပြည်သူကရေးထားပါတယ်ရှင်
โอเคถ้าเราหมดทัศนะสาวสรุปว่าเราที่ซีซั่น3ตัดพวกตะมีนี่คว่ําแล้วတော့အချိန်ရပါသေးတယ်ဆိုတော့ကျွန်တော်ဆရာဦးတိုးစောဝယ်ပြင်မင်းရင်ပါတယ်ကျွန်တော်တို့အခုဒီစီစဉ်ရတဲ့ကျွန်တော်တို့တစ်ပတ်သက်ပြည့်ရဲ့ကြီးညာထားတဲ့ကိစ္စကိုအဓိကဆွေးနွေးရဖြစ်တယ်ဆိုတော့တကယ်ဒီတစ်ပတ်သက်အပြစ်ခက်ရဲ့စရေးလေးလအခုတက်တန်းတော့တော့ကျိုးသွားပြီဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေနောက်ထပ
ရင်းငယ်ရေးအတွက်တစုံတရာလမ်းစာဖွင့်လာနိုင်မယ်လို့ယူဆလာဆရာ
။ဟုတ်ကဲ့အဓိကအဲ့ဒါပါပဲဗျ။အခြေခံလိုအပ်ချက်ကတော့ဒီအစိုးရတပ်ပတော်ဘက်ကတနိုင်ငံလုံးပြည်ခိုင်ရေးစီအကြောင်းကိုပြင်ညာဖို့လိုပါတယ်။သူ့အနေနဲ့အဓိကတာဝန်ရှိတာဖြစ်ပါတယ်။တိုင်းပြည်ရဲ့အုပ်ချုပ်ရေးရန်တရာတစ်ခုလုံးအကုန်လုံးကိုကင်ပြီးမှသူကနော်ဒီတိုင်းပြည်ရဲ့ဒီအီမေးလ်ချက်တွေအကုန်လုံးကိုသူကကွေရေးကိုအကြောင်းပြပြီးတော့မှသူပို့ဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာတော့ဒီတိပားနိုင်ငံတွေနဲ့တိုက်ပွဲဖြစ်နေတာတော့မရှိဘူး။ကိုတိုင်းရင်းသားချင်းချင်းပဲတိုက်ပွဲဖြစ်နေတာဖြစ်တယ်။ဆိုကိုတိုင်းရင်းသားချင်းချင်းတိုက်ပွဲဖြစ်နေတဲ့တိုက်ပွဲဟူသမျှအကိုပေါ့နော်။ပြည်နေရာမှာမစိုးဖြစ်နေဖြစ်နေအားလုံးကိုရက်ပစ်ဖို့အတွက်တနိုင်ငံလုံးပြည်ထရေးစီးကိုပို့ဆောင်ဖို့အတွက်သူ့မှာတာဝန်ရှိတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။ဒါမှပဲကျွန်တော်တို့ရှေ့ဆက်ပြီးတော့မှတော့နိုင်ငံရေးဆွေးနွေးမှုတွေအဲ့ဒီမြို့ပြီးတော့သွားလို့လည်းနိုင်ငံရေးပြည်ပြောင်းလဲရေးတွေကိုသွားနိုင်မယ်လို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ခင်ဗျာ။ဆိုတော့ကျွန်တော်အချိန်မီနစ်ဝက်လောက်တော့ရှိသေးတယ်။ဆရာဦးမောင်စိုးသဘောထားလည်းကြားချင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီလေးလတက်တန်းငှာနေပြီးတော့နောက်ထပ်ဆက်ပြီးလမ်းနိုင်မယ့်ကိစ္စတွေဘာတွေများရှိအောင်မလဲဆရာ
။အဓိကတော့စွန့်လင်းညီနိုင်မှုပါပဲ။စွန့်လင်းညီနိုင်မှုအောင်မြင်မှုဆိုလို့ရှိရင်အင်းနိုင်ငံရေးသွားဝိုင်းကိုမြန်မြန်ရောက်စေချင်လို့ရှိရင်တော့ကိုယ်လုံးလုံးပဲသဘောတူညီမှုအရင်ဆုံးသဘောတူညီမှုရည်ရည်နေရာမှာတစ်ဖက်ဖက်ကနေအပေါ်စည်းကရနိုင်တဲ့အနေအထားမျိုးဖန်ပြီးတာကိုလျှော့မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မြန်လေးဒီအင်းကျွန်တော်တို့အကျိုးသက်ရောက်မှုရှိနိုင်ပါတယ်လောလောဆယ်မှာတော့ကျွန်တော်တို့အမြင်ကတော့အစိုးရနဲ့တမ်းမလို့ဘက်ကနေပြီးတော့ဒီကိုယ့်ရဲ့နိုင်ငံရေးအသာစီးရယူမှုကိုလျှော့ပေးမယ်ဆိုလို့ရှိရင်တော့နိုင်ငံရေးဆွေးနွေးပွဲတွေမြန်မြန်ဖြစ်ထွန်းလာလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးဥမောင်ဆိုဦးထွန်းဆိုကိုရင်ပါဝင်ဆွေးနွေးရတဲ့တွေမှတ်ချက်တွေရေးသားပေးဖို့တွေနဲ့တော်တော်ရှင်းနေအားလုံးကိုထူးခြေဆုတင်ပါတယ်ခင်ဗျာ
။ဒီနေ့တင်ဆက်သူကိုအောင်လူနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲရီလိုက်အစီအစဉ်ပါရှင်။အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါအောင်ရှင
်။ဒီဒုက္ခရှင်တွေကနေထွက်ပြေးလာတဲ့ဒုက္ခတွေကိုဘေးကင်းလုံခြုံတဲ့နေရာမှာခိုးလုံဝင်ပေးတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာရူဝင်ညာဒုက္ခတွေကိုကူညီတဲ့နေရာမှာတိတ်ကိုသဘောထားကြည့်လာပါတယ်။ဒီဒုက္ခကနေထွက်ပြေးလာသူတွေအနေနဲ့သူတို့ပဲဘူးပဲတော်တော်ဘေးကင်းလုံခြုံတဲ့နေရာမှာခိုးလုံနိုင်ဖို့ကအရေးကြီးပါတယ်လို့တောက်ချာနေကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောသွားပါတယ်။အမေရိကန်နိုင်ငံသားအော်တိုဝန်ဘီယာတွေဆုံးရတာဟာမြောက်ကိုရီးယားမှာတာဝန်ရှိတယ်လို့အော်တိုဝန်ဘီယာရဲ့မိဘတွေကပြောလိုက်ပါတယ်။ဝမ်ဘီယာတည်ဆုံရတာဟာမြောက်ကိုရီးယားဆွေးနွေးရဲ့လက်ချက်ဖြစ်ပြီးမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ဟာလည်းဘယ်လို့မှစဉ်းစားလို့မရတော့အောင်ကိုရက်ဆက်ပြီးလူမဆန်သူဖြစ်တယ်လို့ဝမ်ဘီယာရဲ့မိဘတွေကပြောပါတယ်။ပါကစ္စတန်ကဖမ်းခဲ့တဲ့အိန္ဒိယတိုက်လေယာဉ်မှူးကိုအိန္ဒိယနိုင်ငံကိုလွှဲပစ်လိုက်ပြီးတရက်ကြာမှာနိုင်ငံအကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအမြောက်နဲ့တိုက်ခတ်တိုက်ခိုက်တာတွေထပ်ဖြစ်ပါတယ်။လန်ဒန်မြို့ဝင်းဘလီပွဲမှာကစားတဲ့တော်တန်ဟော့စပါနဲ့အာဆင်နယ်တို့ရဲ့လန်ဒန်မြောက်ပိုင်းဒါဘီပွဲမှာတော့တစ်ဖက်တစ်ကိုယ်စီနဲ့တည်ကြသွားပါတယ်။ဒီဘွဲမှာအာဆင်နယ်ကဂိုးရင်သွင်းပြီး16မိနစ်မှာအာဆင်နယ်ကွင်းလယ်လူရမ်စီကဂိုးသမားကိုလေးမီသွင်းခဲ့တာပါ။အဲဒီနောက်တော်တန်ဟမ်ကတကူးပြန်သွင်းပေမဲ့လူကျွန်ဘောဖြစ်နေတာကြောင့်ဂိုးမရပါဘူး။တော်တန်ဟမ်အတွက်ခြေပါဂိုးကတော့အင်္ဂလန်တိုက်စစ်မှုဟယ်ရီကိန်းက83မိနစ်မှာပင်လီကတစ်ဆင့်ကန်သွင်းယူခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။စနေညရဲ့စီစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nick Evanok ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.